Welcome to the Voice of America in Burmese.
မင်္ဂလာပါရှင်။ဝါရှင်တန်မြို့တော် VOA American အသံကနေ2020ပြည်ဂျွန်လ10ရက်တနင်္လာနေ့နဲ့ခင်းအစီအစဉ်ကိုစတင်ထုတ်လွှင့်နေပါပြီ။အခုအရင်ဆုံးသတင်းတွေကိုကျွန်မအင်ဂျင်နိုင်ကတင်ဆက်မှာပါ။ American Big House Washington DC ကသမရအိမ်ဖြူတော်နားမှာတနင်္လာနေ့နေ့ကယာနဲ့ချီတဲ့ဆန္ဒပြသူတွေငြိမ်းချမ်းစွာဆက်လက်ဆန္ဒပြခဲ့ကြပါတယ်။ရဲတွေချုံနှောင်ထားတဲ့လူမဲတအူတိတ်ဆုံးခဲ့မှုကနေစတင်ဖြစ်ပွားလာတဲ့လူမျိုးရေးခွဲခြားမှုနဲ့ရဲတွေရဲ့နှင်းပန်းနှိပ်စက်မှုကိုစန့်ကျင်တဲ့ဆန္ဒပြပွဲတွေဟာ10ရက်မြောက်ရှိလာပါပြီ။ဆန္ဒပြသူအများစုဟာအိမ်ဖြူတော်နဲ့တိတ်မဝေးတဲ့အမည်သက်ပေးထားတဲ့ Black Lives Matter Plaza မှာလမ်းလျှောက်ဆန္ဒပြခဲ့ကြပါတယ်။စနေနေ့ကဝါရှင်တန် DC မှာငြိမ်းချမ်းဆန္ဒပြမှုတွေရဲ့အကျိုးရလက်အဖြစ်ပြည်တွင်းကာကွယ်ရေးအရန်တပ်ဖွဲ့ဝင်9000ကိုပြန်လည်ရုပ်သိမ်းဖို့အမိန့်ပေးခဲ့ကြောင်းသမ္မတဒေါ်နယ်ထရန့်ကသူ့ရဲ့ Twitter မှာတနင်္လာနေ့အစောပိုင်းကရေးခဲ့ပါတယ်။စနေနေ့ကဝါရှင်တန် DC မှာလူပေါင်း10,000ကျော်ငြိမ်းချမ်းစွာဆန္ဒပြခဲ့ကြသလိုတနင်္လာနေ့ကဆန္ဒပြပွဲတွေမှာလည်းစူပူမှုမငြိမ်မသက်စတဲ့လက္ခဏာတွေမတွေ့ခဲ့ရပါဘူး။ဒါအပြင်စနေနေ့ကဆန္ဒပြပွဲမှာတအူးတရားမှဖန်ဆီးခံရခြင်းမရှိခဲ့ဘူးလို့ဝါရှင်တန်မြို့တော်ဝန်မျူရီယယ်ဘရောဇာကပြောပါတယ်။ပြီးခဲ့တဲ့သတင်းပတ်ကအကြမ်းဖက်ဆန္ဒပြမှုတွေကိုနှိမ်နှင်းဖို့ဝါရှင်တန် DC တမြို့လုံးဖက်ဒရယ်ရဲတပ်ဖွဲ့နဲ့ပြည်တွင်းကာကွယ်ရေးအရန်တပ်ဖွဲ့တွေလွှမ်းမိုးခဲ့တဲ့ကိစ္စကိုလည်းမျူရီယယ်ဘရောဇာကသမ္မတထရန့်နဲ့အစိုးရကိုဝေဖန်တိုက်ခိုက်ပြောဆိုခဲ့ပါတယ်။အမေရိကန်နိုင်ငံသားဝန်ကြီးဟောင်းကိုလင်းပါဝယ်ကဒီမိုကရက်တစ်သမ္မတလောင်းဂျိုးဘိုင်ဒန်ကိုထောက်ခံကြောင်းတနင်္ဂနွေနေ့ကတရားဝင်ထုတ်ဖော်ပြောကြားလိုက်ပါတယ်။1992ခုနှစ်ပင်လယ်ခွေ့စစ်ပွဲကာလအမေရိကန်ပူးတွဲစစ်ဦးစီးချုပ်များရဲ့ဥက္ကဋ္ဌဗိုလ်ချုပ်ကြီးအဖြစ်တာဝန်ထမ်းဆောင်ခဲ့တဲ့ Colin Powell ကသူ့အနေနဲ့ရွေးကောက်ပွဲမှာသမ္မတ Trump ကိုဘလို့နီးနဲ့မှမထောက်ခံနိုင်ဘူးလို့ CNN သတင်းဌာနရဲ့ State of the Union အစီအစဉ်မှာပြောဆိုခဲ့တာပါ။Colin Powell ဟာသမ္မတဟောင်းနေဖြစ်တဲ့ဖခင် George H.W. Bush နဲ့တားဖြစ်သူသမ္မတဟောင်း George W. Bush လက်ထက်မှာတာဝန်ထမ်းဆောင်ခဲ့သူဖြစ်ပါတယ်။အခုလို Joe Biden ကိုထောက်ခံမဲ့ပေးမှာဖြစ်တယ်လို့ထုတ်ဖော်ပြောဆိုခဲ့တဲ့ Colin Powell ကိုသမ္မတ Donald Trump ကသူ့ရဲ့ Twitter ကနေချက်ချင်းတုံ့ပြန်ရမှာ Colin Powell ဟာတကယ့်ကိုဟိတ်ကြီးဟန်ကြီးရှိသူတုံးဖြစ်ပြီးအရှိလေပိုင်းစစ်ပွဲတွေမှာ American ပြည်ထောင်စုကိုဒုက္ခရောက်စေတဲ့ကိစ္စမှာတာဝန်ရှိသူဖြစ်တယ်လို့ဆွဆွဲပုတ်ခတ်ရေးသားခဲ့ပါတယ်ရှင်။လူမျိုးရေးခွဲခြားမှုစန့်ကျင်ရေးဆန္ဒပြပွဲတွေကိုတနင်္ဂနွေနေ့ကကမ္ဘာတဝန်းပြုလုပ်ခဲ့ရမှာရောမ၊ဘာလင်၊လန်ဒန်နဲ့ပဲရစ်မြို့ကြီးတွေမှာလူပေါင်းတောင်းနဲ့ချီလက်မတွေပေါ်ထွက်ဆန္ဒပြခဲ့ကြပါတယ်။အချို့ဆန္ဒပြပွဲတွေဟာ American ပြည်ထောင်စု Minneapolis မြို့ကလူမဲအမျိုးသား George Floyd တေဆုံးမှုကြောင့်ပေါ်ပေါက်လာပေမယ့်ဥရောပနိုင်ငံတွေကဆန္ဒပြပွဲတွေမှာတော့သူတို့စီမှာရှိနေတဲ့လူမျိုးရေးအကြမ်းဖက်မှုတွေကိုဥပမာပေးကိုးကားထုတ်ဖော်ပြောဆိုခဲ့ကြပါတယ်။တနင်္ဂနွေနေ့ကအီတလီနိုင်ငံရောမမြို့ကပြည်သူရင်ပြင်မှာလူမျိုးရေးခွဲခြားမှုကိုစန့်ကျင်တဲ့ပထမဆုံးလူထုဆန္ဒပြပွဲအဖြစ်နှာခေါင်းစည်းမျက်နှာဖုံးတွေဝစ်ဆင်ထားတဲ့လူထောင်ပေါင်းများစွာစုဝေးခဲ့ကြပါတယ်။အလားတူလန်ဒန်မြို့ကလမ်းမတွေပေါ်မှာလည်းတောင်းနဲ့ချီတဲ့ပြည်သူတွေချီတက်ဆန္ဒပြခဲ့ကြသလိုတချို့ကလည်းအမေရိကန်တန်ယုံရှိဆန္ဒပြခဲ့ကြပါတယ်။Bristol မြို့မှာရှိနေတဲ့ဆုခနရာစုအနောက်အာဖရိကကကျွံရောင်းဝယ်မှုကိုကြီးကြပ်ခဲ့တဲ့အင်္ဂလိပ်နိုင်ငံရေးသမား Edward Colston ရုပ်ထုကိုဆန္ဒပြသူတွေကဖြုတ်ချပြီးစိတ်ကမ်းပတ်ကိုပို့ခဲ့ကြပါတယ်။ Germany ပြင်သစ်နဲ့ Australia နိုင်ငံတွေမှာလည်းတနည်းငွေနည်းနည်းကလူပေါင်းထောင်နဲ့ချီဆန္ဒပြခဲ့ကြပါတယ်ရှင်။American ပြည်ထောင်စုကစတင်ခဲ့တဲ့လူမျိုးရေးခွဲခြားမှုစန့်ကျင်တဲ့လှုပ်ရှားမှုကြီးဟာတရင်နှစ်ပတ်ကြာလာပြီးနောက်ဥရောပနိုင်ငံတွေအပါအဝင်တစ်ကမ္ဘာလုံးကိုပြန့်နှံ့လာရမှာမြန်မာနိုင်ငံကိုလည်းရိုက်ခတ်ခဲ့ပါတယ်။မြန်မာနိုင်ငံမှာကလားဆိုတဲ့အတုံးလုံးမှာခွဲခြားနှိမ်ချမှုတွေပါနေတယ်လို့ခန့်စားရတဲ့ Indian လူငယ်တွေကနေ Don't call me ကလားဆိုတဲ့ online campaign လှုပ်ရှားမှုကိုစတင်နေကြောင်းဥဆောင်သူလည်းဖြစ်လူခွင့်ရေးလှုပ်ရှားတက်ကြွသူကိုစေလင်းမွန်က VOA ကိုပြောပါတယ
်။ဒီအတုံးလုံးကိုလူမျိုးရေးခွဲခြားမှုရှိတယ်လို့လက်ခံယုံကြည်တဲ့ဒီ Indian လူငယ်တွေနဲ့အိန္ဒိယလူငယ်တချို့နဲ့နောက်တစ်ခုက Indian မဟုတ်တဲ့ဒီလူငယ်တချို့ကနေပြီးတော့ဒီ campaign ကိုဒီစခဲ့ရပေါ့နော်ဒီဖေ့စ်ဘွတ်မှာအငင်းပွားကနေဒီမပြီးဘူးကျွန်တော်တို့ဒီရှေ့ဆက်ပြီးတော့လေလောက်ရမယ်ပေါ့ဒီလှုပ်ရှားမှုတစ်ခုဖြစ်ပေါ်လာတာလည်းပါတယ
်ကလားလို့မခေါ်ဖို့ဆိုတဲ့လှုပ်ရှားမှုကိုဒီကနေ့တနင်္လာနေ့ရန်ကုန်မြို့မှာစတင်မယ်လို့လဲကိုစေလင်းမွန်က VOE ကိုပြောပါတယ်ရှင် ခင်တန်မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိဒိုင်းနိုမီတာ24 kHz 12.3 ညဒိုင်းနိုမီတာ40 kHz 9.3 ညဒိုင်းနိုမီတာ51 kHz 58.5 နဲ့ဒိုင်းနိုမီတာ190 kHz 15.5 တို့ကနေထုတ်လည်ပေးနေပါရရှင
်ကျွန်တော်ညဝင်းအောင်ပါခင်ဗျာတင်းလာနေမနေ့ကင် VO ရဲ့သတင်းတွေကိုဆက်ပြီးတင်ဆက်နေပါတယ်ဒီကမ္ဘာလုံးမှာကိုဗစ်ကူးစက်သူ9သန်းနီးပါးရှိနေပြီးတည်ဆုံးသူ4သိန်းနီးပါးရှိလာချိန်မှာလက်တင်အမေရိကနိုင်ငံတွေဖြစ်တဲ့ဘရာဇီးနဲ့မက္ကဆီကိုမှာတော့ရောဂါကူးစက်မှုနဲ့တည်ဆုံးမှုနှုန်းပိုများလာပါတယ်။ COVID-19 ကူးစက်မှုအများဆုံးဖြစ်တဲ့အမေရိကန်နိုင်ငံမှာတော့ကူးစက်ခံရသူပေါင်း2သန်းနီးပါးနဲ့တည်ဆုံးသူ3သိန်းကျော်ရှိနေပါပြီ။အခြားဥရောပနိုင်ငံတွေဖြစ်တဲ့အီတလီ၊ပြင်သစ်၊စပိန်တို့မှာလည်းတည်ဆုံးမှုနှုန်းမြင့်မားနေဆဲဖြစ်ပါတယ်။လက်တင်အမေရိကတစ်ခုလုံးအတိုင်းအတာနဲ့ဆိုရင်ကူးစက်သူစုစုပေါင်းတိတသမ2တန်းကျော်နဲ့သေဆုံးသူ6000ကျော်ရှိတာပါမက္ကဆီကိုပီရူအီကွေဒေါ်နိုင်ငံတွေမှာကူးစက်မှုနှုန်းတိုးလာသလိုချီလီနိုင်ငံမှာလည်းပြီးတဲ့အပတ်တွင်သေဆုံးမှုနှုန်း50ရာခိုင်နှုန်းကျော်မြင့်တက်လာပါတယ်ဘရာဇီးနိုင်ငံကကမ္ဘာပေါ်မှာကိုဗစ်ကူးစက်မှုဒုတိယအများဆုံးဖြစ်လာပြီးကူးစက်သူ6သိန်းကျော်နဲ့သေဆုံးသူ3500ကျော်ရှိတယ်လို့ Johns Hopkins တက္ကသိုလ်သုရေသနစင်တာကတင်းငွေတွင်နေမှာပြောပါတယ်ဥရောပတလောအမှာတော့ကာယယောဂရက်ခတ်မှုအကြီးအကျယ်ကြုံနေရပေမဲ့အသွားလာနဲ့စီးပွားရေးလုပ်ငန်းတွေတဖြည်းဖြည်းချင်းပြန်ဖွင့်နေပါပြီခင်ဗျာဘင်္ဂလားဒေ့ရှ်နေဇာရိုဟင်ဂျာဒုက္ခသည်စခန်းထဲမှာကိုရိုနာဗိုင်းရပ်စ်တွေ့ရှိထားတဲ့လူနာတချို့ကွာရန်တီးဝင်ရမှာဆိုလို့ထွက်ပြေးတင်းရှောင်နေတယ်လို့ AFP သတင်းမှာဖော်ပြပါတယ်ကိုဗစ်ရောဂါပိုးဆန်းသက်တွေ့ရှိထားတဲ့ရိုဟင်ဂျာအနည်းဆုံး2ဦးထွက်ပြေးနေတာပါဘင်္ဂလားဒေ့ရှ်ပင်လယ်အော်တွေကဘေးအန္တရာယ်တွေကြုံရမှုတွေကူတဲ့ဘာရှန်ကျုံးကိုအပို့ခံရမှာဆိုတဲ့အတွက်အခုလိုတင်းရှောင်နေတာဖြစ်တယ်လို့စကန်တွင်ရဲရွာခေါင်းဆောင်တွေကပြောပါတယ်။အခုချိန်ထိတော့အဲ့ဒီဒုက္ခသည်စကန်ထဲမှာကွာရန်တင်းလုပ်ထားတဲ့ရိုဟင်ဂျာ16000ရှိပြီးသူတို့တွေက29ဦးစီမှာကိုဗစ်ပိုးတွေ့ရှိအတည်ပြုထားတာဖြစ်ပါတယ်။မြန်မာအစိုးရကတော့အခုလိုထွက်ပြေးသွားတဲ့ဒုက္ခသည်တွေကိုခေါ်ဆိုနေတဲ့ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုလက်မခံပယ်ချတာပါတယ်။မြန်မာနိုင်ငံမှာတော့တနင်္ဂနွေနေ့ည8နာရီထုတ်ပြန်တဲ့သတင်းအရကိုဗစ်ရောဂါပိုးကူးစက်သူနောက်ထပ်2ဦးတိုးလာတဲ့အတွက်အခုဆိုရင်စုစုပေါင်း242ဦးရှိသွားပြီဖြစ်ပါတယ်။ဒီချိန်ထဲမှာပဲဖိလစ်ပိုင်နိုင်ငံမှာတော့တင်းငွေတွေကအတီးပြူလူနာအသစ်955ယောက်နဲ့စုစုပေါင်း 21,000 ကျော်ရှိလာတယ်လို့ကျန်းမာရေးဌာနကသတင်းထုတ်ပြန်ပါတယ်။ထိုင်းနိုင်ငံမှာတော့မနေ့ကအတီးပြူလူနာအသစ်10ဦးကိုတွေ့ရတဲ့အတွက်စုစုပေါင်းကူးစက်သူ3,100ကျော်နဲ့တည်ဆုံးသူ58ယောက်ဖြစ်တယ်လို့ထိုင်းတာဝန်ရှိသူတွေကပြောပါတယ်ခင်ဗျာ။အိန္ဒိယနဲ့တရုတ်နိုင်ငံကြားနယ်နိမိတ်အငြင်းပွားမှုကိုငြင်းငြင်းနဲ့နီးနက်ဖြေရှင်းသွားမယ်လို့အိန္ဒိယနိုင်ငံသားရေးဝန်ကြီးဌာနကတနင်္ဂနွေနေ့မှာပြောကြားလိုက်ပါတယ်။နိုင်ငံသားဟီမွန်ဒါဒေတာမှာလာပိုင်းကြအောင်ရှေမတိုးနောက်မဆုတ်သာတင်းမာတဲ့အခြေအနေကိုအပြေရှားဖို့နိုင်ငံတပ်မှုတွေတွစ်ဆုံခဲ့ပြီးနောက်တရက်မှာအခုလိုပြောဆိုလိုက်တာပါ။အိန္ဒိယနိုင်ငံအရှေ့ဘက်တရုတ်နယ်စပ်နဲ့ထိစပ်နေတဲ့ဟီမွန်ဒါတောင်တန်းရှိရာလာဒက်ဒေတာဟာနိုင်ငံစလုံးအတွက်မဟာဗျူဟာကျပြီးမေလအစောပိုင်းကစလို့ရဇကင်းလှည့်နေတဲ့နှစ်ဖက်တက်ကြားထိတ်တိုက်ရင်ဆိုင်မှုဖြစ်ခဲ့ပါတယ်။တရုတ်စစ်သားတွေဟာအိန္ဒိယထိန်းချုပ်ထားတဲ့ပိုင်နယ်ထဲကနေရာ၃ခုမှာရွက်ဖြင့်တဲတွေစစ်စခန်းတွေဝင်ဆောက်ခဲ့တယ်လို့အိန္ဒိယကဆွဆွဲတာကိုတရုတ်ဘက်ကညင်းပါတယ်။တရုတ်စစ်သားတွေဟာနှစ်ဖက်သဘောတူထားပြီးသားအမှန်တကယ်တပ်ဆွဲနိုင်တဲ့မြင်းကြောင်း LAC ကိုမကျူးကျော်ခဲ့ဘူးလို့ခုခံပြောဆိုပါတယ်။နှစ်ဖက်တွေ့ဆုံခဲ့တာကတင်းမာမှုကိုရှော့ချနိုင်မှာဖြစ်ပေမဲ့အာရှရင်အင်အားကြီးနှစ်နိုင်ငံကြားနေဆက်အငင်းပွားမှုတွေကောင်းမွန်တဲ့အခြေအစုံတွေဟာအလင်းမြန်ထွက်ပေါ်လာဖို့မမြင်မိသေးကြောင်းအကဲခတ်တွေကသုံးသပ်ပါတယ်။အပူပိုင်းမုန်တိုင်းခရစ်စတိုဘယ်ဟာစနေနေ့တုန်းကအမေရိကန်ပြည်ထောင်စုတောင်ဘက်ကမ်းရိုးတန်းကိုဦးတည်တိုက်ခတ်နေပါတယ်။တနင်္ဂနွေညပိုင်းလောက်ဖလော်ရီဒါပြည်နယ်ကုန်းတွင်းပိုင်းကိုဝင်ရောက်တိုက်ခတ်ဖို့ခံမှန်းထားပြီးမိုးတဲထန်နိုင်တယ်လို့တနာယီလေတိုက်နှုန်း52မိုင်လောက်ရှိနိုင်တယ်လို့မိုင်ယာမီဟာရီကိန်းစင်တာကပြောပါတယ်။တောက်ကြနေတုန်းကမက္ကဆီကိုတောင်ဘက်ကမ်းရိုးတန်းကိုဦးတည်တိုက်ခတ်ခဲ့တဲ့ခရစ်စတိုဘယ်မုန်တိုင်းဟာတနင်္ဂနွေနေ့မှာဟာရီကိန်းမုန်တိုင်းအဖြစ်အမေရိကန်တောင်ဘက်ကမ်းရိုးတန်းကိုဝင်ရောက်မယ်လို့ခန့်မှန်းထားပါတယ်။စနေနေ့ညပိုင်းကဖလော်ရီဒါပြည်နယ်အိုလန်ဒိုမြို့အနီး52မောင်းတိုက်ခတ်ခဲ့တဲ့အတွက်တစ်ပင်တွေလဲကျပြီးလျှက်စစ်မီပြတ်တောက်ခဲ့ပါတယ်။ဒီသတင်းမကုန်ကနေနောက်နှစ်ရက်အထိတိုက်ခတ်မဲ့မုန်တိုင်းကြောင့်တက်ကဆက်ပြည်နယ်အရှေ့ပိုင်းကနေဖလော်ရီဒါပြည်နယ်အထိမိုးသေးထန်လိမ့်မယ်လို့မြို့သားဟာရီကိန်းစင်တာကခန့်မှန်းထားပါတယ်ခင်ဗျာ တနင်္လာနေ့မနက်ခင်းနောက်ဆုံးရသတင်းတွေကိုမတ်အင်ဂျင်နိုင်တဲ့အတူကျွန်တော်ညံဝင်းအောင်တင်ပြခဲ့တာဖြစ်ပါတယ်အခုချိန်ကစပြီးဆက်သွယ်မေးမြန်းချက်နဲ့ အပတ်စဉ်ကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်ခင်ဗျာ
မင်္ဂလာပါလွန်ခဲ့တဲ့နှစ်ပတ်ကအမေရိကန်ပြည်ထောင်စုမှာရဲတပ်ဖွဲ့ကဖမ်းဆီးစဉ်အတွင်းလူမဲအမျိုးသား George Floyd တေဆုံးသွားတဲ့အတွက်တရားမျှတမှုတောင်းဆိုတဲ့ဆန္ဒပြပွဲတွေဆက်လက်ဖြစ်ပွားနေသလိုဒီဆန္ဒပြပွဲတွေကြောင့်ဘာတွေပြောင်းလဲသွားသလဲဆိုတာနဲ့အကျိုးဆက်တွေအကြောင်းမျက်ခြေမပြတ်စောင့်ကြည့်နေတဲ့ဒီရွေမြန်မာပိုင်းအယ်ဒီတာဦးကျော်စန္တာကိုဆက်သွယ်မေးမြန်းထားပါတယ်။မင်္ဂလာပါအင်ကေ
။မင်္ဂလာပါခင်ဗျာ
။ဒီအပတ်တွင်စနေနေ့ကအကြီးဆုံးဆန္ဒပြပွဲတွေမှာအေးအေးချမ်းချမ်းဖြစ်လာတာကိုတွေ့ရပါတယ်။ဘလို့အကြောင်းတွေကြောင့်လဲအင်ကေ
။ဆန္ဒပြတဲ့သူတွေကိုဌာနပိုင်းတွေကတုံ့ပြန်တဲ့နေရာမှာလိုက်ရောမှုတွေညင်သာမှုတွေရှိလာလို့အဓိကပြောပါလိမ့်မယ်။အဲ့ဒီအပြင်ဆန္ဒပြသူတွေလိုလားနေရဟူအဓိကတာဝန်ရှိတဲ့ရဲအရာရှိ၄ယောက်ကိုပြည်ထောင်တွေတွန်းမြင့်လိုက်တာနောက်ပိုင်းမှာနယူးယောက်ဘာဖလိုမှာဟိုနေရာအသက်ကြီးတဲ့ပုဂ္ဂိုလ်တဲကိုတွန်းလိုက်တဲ့ကိစ္စအဲ့ဒီလူတွေကအရေးယူတာလောက်လာတဲ့ကိစ္စကိုလည်းပဲဆန္ဒပြသမားတွေအတော်သိရှင်းနှမှုရပါလိမ့်မယ်တခါနယူးယောက်တို့ဘာလို့မှဆွေးနေပဲဒီလူမျိုးရေးတပ်ဖွဲ့တွေချထားတဲ့ဟာကိုသူတို့ကပြန်ပြီးတော့ယူသိမ်းဖို့သဏ္ဍာန်ကပြောပါတယ်အရင်တပ်ဖွဲ့ချထားတဲ့ဟာကိုနောက်ပြီးတော့အဲ့ဒီ impure နားမှာပဲရှိတဲ့နေရာတစ်ခုကိုလည်းဒီထောက်ရှာမှုကိုဂုဏ်ပြုသောအဖြစ် Black Lives Matter ဆိုပြီးတော့ Plaza နာမည်ပြရတဲ့ဒီအရာအနာဘာကြီးဘက်ကလိုက်လျောမှုတွေပြတ်လာတဲ့အတွက်ကြောင့်ဒါကြီးတဲ့သဘောလို့တွေးရပါတယ်စုတူတဲ့ဒီဝင်ဆံကမှုစိတ်မရှိတော့ဘူးဒါပေမဲ့ဆန္ဒပြပွဲတွေကတော့ဆက်လက်ရှိနေသေးပါပဲခင်ဗျာ
ဟုတ်ကဲ့ပါဒါနဲ့ပတ်သက်ပြီးအပြူသဘောဆောင်တဲ့ပြုပြင်ပြောင်းလဲမှုတချို့တွေ့ရတာပေါ့နော်တာဝန်ရှိတဲ့ရဲတွေကိုတရားစွဲထားခဲ့တာမျိုးပေါ့ဒီပြုပြင်ပြောင်းလဲမှုတွေရေရှည်ခံအောင်ဘာတွေဆက်ပြီးလှုပ်ဆောင်နေတာရှိပါသလဲခင်ဗျာ
အခုလောလောဆယ်မှာတော့ outlook တော်ကဒီမိုကရက်ကိုယ်စားအမျိုးသမီးသူနာမည်ကကယ်ရင်ဘတ်သူဟာ black caucus လို့ခေါ်တဲ့လူမဲကိုယ်စားလှယ်များအဖွဲ့ရဲ့ဥပဒေဖြစ်ပါတယ်။သူကနေပြီးတော့ရဲလုံထုံးလုံးကြီးကိုပြုပြင်ရေးဥပဒေကြမ်းတရားကိုတင်သွင်းဖို့ရေးဆွဲနေပါတယ်အဲ့ဒါ။အဲ့ဒါကီတောင်စုရဲ့ကွန်ဂရက်ဆုတော်မှာတင်သွင်းမယ်ဟာဆိုတော့တော်တော်လေးထိရောက်တဲ့ဥပဒေဖြစ်ပါတယ်။အဲ့ဒီကိစ္စမှာသူကဘာကိုထည့်သွင်းရင်တည်းဆိုလို့ရှိရင်ရဲတွေဟာဒီကိစ္စတွေမှာနှင်းနှင်းကန်ကွယ်တဲ့အခါမှာလွန်ကျုံမှုရှိရင်တောင်းဝန်ခံမှုရှိစေရမယ် accountability ကိုသူကအဓိက focus လုပ်မယ်နမူနာတစ်ခုအနေနဲ့ချုပ်ဟိုးလို့ခေါ်တဲ့ level ကိုညှစ်ပြီးဖန်တာမျိုးမလုပ်ရဘူးဆိုတာမျိုးကိုတတိကျကျဆိုကန့်သက်ပါလိမ့်မယ်အဲ့ဒီမှာနောက်ဒါပြင်အခြားအရေးကြီးတဲ့ကိစ္စတွေလည်းတိုးချဲ့ပြီးတော့လုပ်သွားမယ်လို့ဒီ news များဒီကနေ့မှပဲသတင်းထုတ်တင်တဲ့တွေ့ဆုံမင်းများကလည်းပြောနေတာတွေ့ရပါတယ
်ဟုတ်ကဲ့ပါအဲ့ဒီလိုဒန်းတူညီမျှရေးအတွက်တောင်းဆိုတဲ့ဆန္ဒပြပွဲတွေဟာပေါ့နော်ဒီဟာကဒီလိုမျိုးဖြစ်သွားတဲ့အတွက်နောင်လာမယ့်နိုဝင်ဘာလသမ္မတရွေးကောက်ပွဲကြရင်ဘယ်လိုအသက်ရောက်နိုင်ကြေတွေများရှိပါအောင်မလဲခင်ဗျာ
အများကြီးတယောက်နိုင်မယ်လို့ထင်ပါတယ်အစအရကတော့ဒီသမ္မတရွေးကောက်ပွဲမှာဒီလက်ရှိအဆိုရအထူးသဖြင့်သမ္မတဒေါ်နယ်ထရန့်ရဲ့COVID-19 ကိုကင်ကွယ်တာအစပေါ်လေသူအလွယ်လွယ်အမှန်မှပြောတာတွေပါလိမ့်နဲ့ပသက်ရွေးစုကိုတော်တော်လေးထိုးနှက်နေကြပါတယ်ဆိုတော့နိုင်ငံရေးဆိုတော့အခုဒီကိစ္စနဲ့ပတ်သက်ပြီးတော့သူကင်ကွယ်တာကိုလည်းပဲစုကိုထိုးနှက်စရာပြောစရာတွေအများကြီးဖြစ်လာပါတယ်အထူးသဖြင့်ဒီ American Sitter Timeline ကဆိုလို့ရှိရင်ကကွယ်ရေးဝန်ကြီးကအစကကွယ်ရေးဝန်ကြီးအဟောင်းတွေရောဒါကဗိုလ်ချုပ်ကြီးအဟောင်းတွေရောဒီကမဖြစ်တင်တဲ့ကိစ္စလို့ပြောပါရဲအခုနောက်ဆုံးပြောလာတဲ့ပုဂ္ဂိုလ်ကတော့Colin Powell ဖြစ်ပါတယ်သူကတကယ်တမ်း Republican Party ရဲ့ဝန်ကြီးတယောက်ဖြစ်ခဲ့ပြီမဲ့အစိုးရရဲ့ဝန်ကြီးတယောက်ဖြစ်ခဲ့ပြီမဲ့အခုခါမှာ Democrat သမ္မတလောက်ဖြစ်တဲ့ Joe Biden ကိုသူကထောက်ခံမယ်လို့တော့မှပြောသွားရဲဆိုတော့နိုင်ငံရေးမှာလည်းပဲအများကြီးအကျိုးသက်မှုရှိလာလိမ့်မယ်လို့ထင်ရပါတယ်ခင်ဗျာ
ဒါကတော့ဆန္ဒပြပွဲနောက်ဆုံးအခြေအနေနဲ့အများပြည်သူလုံခြုံရေးအတွက်ရဲတပ်ဖွဲ့ပြုပြင်ပြောင်းလဲရေးဥပဒေချမ်းနဲ့နိုဝင်ဘာလသမ္မတရွေးကောက်ပွဲအပေါ်တက်ရောက်နိုင်ခြေတွေကိုမေးမြန်းခဲ့တာပါ။ဖြေကြားပေးခဲ့တဲ့အယ်ဒီတာဦးကျော်စန္တာကိုလည်းကျေးဇူးတင်ပါတယ်
။ကျေးဇူးပါခင်ဗျာ
။ကျွန်တော်ငိမ့်ချမ်းပ
ါ။အမေရိကန်အစိုးရရဲ့စီးပွားရေးနှုတ်ထရေးအစီအစဉ်အောက်ကနေဒေါ်လာဘီလီယံချီအကူအညီတွေရနိုင်ပြီပဲ။တချို့အမေရိကန်လေကြောင်းလိုင်းကြီးတွေကဝန်ထမ်းဥယျာဉ်လျှော့ချဖို့စီစဉ်နေပါတယ်။ကယောကပြည်တော်အဲ့ဒီလေချောင်းကုမ္ပဏီကြီးတွေအခုလောက်ကြီးမားတော့မှာမဟုတ်တဲ့အကြောင်းမာရီယမ်မာဒီယာလိုတရင်ပြပူထားတာကိုပြောပြပါမယ်။ American and United လေချောင်းလိုင်းတွေကစီးပွားခန့်ခွဲမှုနဲ့တာမန်ဝန်ထမ်းစုစုပေါင်း30ရာခိုင်နှုန်းလျှော့ချမယ်လို့ပြောပါတယ်။ Delta လေချောင်းလိုင်းကတော့ဝန်ထမ်းတွေကိုဆော့ဆော့ပြင်ဆင်ယူခိုင်းပြီးအလုပ်ဖြုတ်ရမယ်ဝန်ထမ်းဥယျာဉ်နည်းအောင်လုပ်မယ်လို့ပြောပါတယ်။ ဒီလိုလေကြောင်းလိုင်းတွေလှုပ်ဆောင်တာကအံ့ဩစရာတော့မဟုတ်ဘူးလို့တည်ယူဖို့ဆောင်ရည်လုပ်ငန်းကျင်းပသူ Cliff Winston ကပြောပါတယ
် Let's bear in mind that you know, the job of the airlines is to make you know, efficient
use of အရေးကြီးတွေကိုထိရောက်အောင်အသုံးချဖို့ဆိုတာကလေကြောင်းလိုင်းတွေရဲ့အလုပ်ပါအရင်လိုလေကြောင်းခီးစည်တွေမပြန်တန်းနိုင်တော့ဘူးဆိုရင်လူသားရင်ကလည်းရှော့ချရမှာဖြစ်ပါတယ်ခီးစည်တွေကလည်းတအားရော့ချနေတာဖြစ်တော့သူတို့တွေဝန်ထမ်းလိုအပ်ချက်လည်းအများကြီးလဲတော့ပါပြီလို့ပြောပါတယ်စာရေးဆရာဗီလိုဒီမီယာဗီလိုကတ်ချ်က30ရာခိုင်နှုန်းဆိုတာတိတ်များပေမဲ့လူငယ်တကာနဲ့အတွင်လေကြောင်းလိုင်းတွေရဲ့လုံသားအင်အားကခီးသွားတွေထက်ပိုကြီးထွားလာခဲ့တယ်ဆိုပြီးထောက်ပြပါတယ
် For the last 5 years actually the US airline industry added about
လူငယ်တကာနဲ့ American လေကြောင်းလုံလောက်မှာလူသားအင်အား25ရာခိုင်နှုန်းတိုးတက်ခဲ့ပေမဲ့ခီးတဲ့အရေးအတွက်တိုးလာတာ15ရာခိုင်နှုန်းတက်တာလေးပဲရှိပါတယ်လို့ပြောပါတယ်ကိုရိုနာဗိုင်းရပ်စ်ကြောင့်ထိခိုက်သူတွေကိုအကူအညီပေးရင်ကွန်ဂရက်စ်ကပြဋ္ဌာန်းခဲ့တဲ့ CARES ဥပဒေအရ American Airlines ကဒေါ်လာ 9.8 ဘီလီယံရရှိပြီး United Airlines က5ဘီလီယံ Delta လေကြောင်းလိုင်းက 9.4 ဘီလီယံနဲ့ Southwest လေကြောင်းလိုင်းက 3.3 ဘီလီယံအကူအညီရခဲ့ပါတယ် American Airlines ရဲ့ကြေညာချက်မှာတော့အစိုးရကပေးတဲ့ငွေကြေးကအကူအညီရပေမဲ့ခီးစဉ်တွေနှဲသွားမှာမို့ကုန်ကျစရိတ်သက်သာလုပ်ဖို့လိုနေသေးတယ်လို့လည်းဖော်ပြထားပါတယ်တကမ္ဘာလုံးမှာလည်း Jet လေယာဉ်တစ်သောင်းကျော်လောက်ပြပြမှာရန်သားထားရပြီးတချို့လေယာဉ်တွေကိုတော့ကုန်တင်လေယာဉ်တွေအဖြစ်ပြောင်းပြီးတုံ့လေကြပါတယ်အီသီယိုးပီးယားလေကြောင်းလိုင်းကအင်ဂျင်နီယာတွေကတော့ကုန်တင်လေယာဉ်ပြောင်းတည်ရတာနဲ့အလုပ်လုပ်နေတာပါအင်ဂျင်နီယာ Ricket Tisagiye က
they have been converting
with
passenger aircraft to
cargo aircraft. ဒီလိုဖြစ်ပြောင်းနေတာအခုအစီးအစဲရှိသွားပါပြီလို့ပြောပါရယ်။ဇန်နဝါရီလကအီဘီလာအတွင်းအီသီယိုးပီးယားလေကြောင်းလိုင်း American Dollar တန်း900စတိတ်ဆုံးရှုံးခဲ့ပေမဲ့ကုမ္ပဏီအမှုဆောင်ရရှိချက်ကတော့အကောင့်ပြေနေပါသေးတယ
်။ some kind of maybe 50% recovery is
လူရသူမှာခီးသွားတာများတော့90ရာခိုင်နှုန်းလောက်ပြန်ထိပ်ပြီးလိမ့်မယ်လို့ထင်ပါရယ်။လူတွေက lockdown ကိုစိတ်ကူနေကြပြီ။ဥရောပမှာနဲ့ America မှာပြန်ဖွင့်ပြီးနေတာကိုလည်းတွေ့ရပါပြီ။ဆိုပြောပါရယ်လန်ဒန်အခြေစား EasyJet စီးရိတ်တဲ့ဘတ်ဂျက်လေကြောင်းလိုင်းလဲလူသမားသုံးပုံတစ်ပုံလျှော့ချသလိုတောင်အာဖရိကလေကြောင်းလိုင်း Virgin Australia နဲ့ Latin America ကလန်ဒန်နဲ့ Avianca လေကြောင်းလိုင်းတစ်ခုကိုဒေဝါလီခံဖို့လျှောက်ထားကြပါရယ်လော့ခ်ဒေါင်းအသွာလာပိတ်ပင်တပ်ပြချက်တွေလျှော့ချနေပြီပဲလဲလေကြောင်းလိုင်းတွေပြန်ဒလန်ထူဖို့ကအကြောင်းပေါင်းစုံအပေါ်မူတည်နေပါလိမ့်မယ်ပြန်ရကိကြီးသွားနိုင်ပြီဆိုပြီးခီးတယ်တွေယုံကြည်လာဖို့ကတော့အရေးကြီးဆုံးအချက်ပဲဖြစ်ပါတယ်ခင်ဗျာကျွန်တော်ရဲဘတ်တော်မှာ
အိန္ဒိယနိုင်ငံမှာဗိုင်းရပ်စ်ကူးစက်မှုတွေကြောင့်လူတွေကိုအပြစ်မထွက်အမိန့်ထုတ်ထားတဲ့အတွက်နိုင်ငံရဲ့အထယ်လိတ်လုပ်ငန်းတွေဟာဗိုင်းရပ်စ်ကူးစက်မှုရဲ့နောက်ဆက်တွဲပြဿနာတွေကိုအဆိုးအဝါဆုံးရင်ဆိုင်နေရပြီးတော့လုပ်ငန်းတွေလည်းရပ်ဆိုင်းထားပါတယ်ဗိုင်းရပ်စ်သတင်းဆောင်ပါးကိုအခြေခံပြီးတော့ကျွန်တော်ရန်နိုင်ကပြောပြပေးမှာဖြစ်ပါတယ်အိန္ဒိယနိုင်ငံအနောက်ပိုင်းကချီမြင်တဲ့အထယ်လိတ်လုပ်ငန်းတွေလုတ်ခိုင်းတဲ့ဆူရော့မြို့ကတော့ကိုရိုနာဗိုင်းရပ်စ်ကြောင့်လူတွေအပြစ်မထွက်ရတဲ့အတွက်လုံသမားရှားပါတဲ့ပြဿနာကိုအဆိုးအဝါဆုံးရင်ဆိုင်နေရပါတယ်ဗိုင်းရပ်စ်ကူးစက်မှုအနေအကျောင်းအလုသမားတွေဟာသူတို့ရဲ့ရက်ရွာတွေကိုပြန်ကြားတဲ့အတွက်အလုသမားတွေမရှိဘဲဖြစ်နေတာပါအခုခါမှာလူတွေအပြင်မထွက်ရအမိန့်တွေကိုဖြည်းဖြည်းချင်းဖြေလျှော့လာနေပေမဲ့လည်းစူရတ်မြို့ကစက်ရုံတွေကိုနှစ်လကြာပိတ်ထားတဲ့အတွက်ပြည်သူတွေအကြီးအကျယ်ရင်ဆိုင်နေရပြီးတော့အထယ်လိတ်လုပ်ငန်းတွေလည်းပုံမှန်မလဲပတ်နိုင်သေးပဲဖြစ်နေပါတယ်လုပ်ငန်းတွေပြန်ဆောက်ဖို့အတွက်အလုသမားတွေကိုပြန်လာဖို့ခွင့်ပြုတင်တယ်လို့အထယ်လိတ်လုပ်ငန်းကုန်တယ်တူဖြစ်တဲ့ Dinesh Kataria ကပြောပါတယ်
वर्कर्स के बगैर तो ये इंडस्ट्री स्टार्ट नहीं हो सकती है तो वर्कर्स को बुलाने का हेतु
लुदमाग में सीधे ऐसी लोग आने पेंस सालो में या नहीं ता जाओ लुदमाग रही हूँ प्यां को हूँ सीन नहीं जाओ स्टार्ट नहीं हुई ဒီလိုငန်းတွေကိုအမြန်ပြန်စနိုင်မှုဆိုရင်ဒီကန်ဆက်ပြီးစေယုံတင်တဲ့အခြားမှရှိတဲ့ကုန်တွေကိုလုပ်ပြန်လုပ်နိုင်တာပေါ့ကိုပူရီဟိုနေစက်တီးတာတော့ဒီလေးချောင်းကိုစီတန်းတင်ပြီးတောင်းဆိုတာဖြစ်ပါတယ်ကီအဂလူအလူမားရီနေမှာဆရမ်ဂျူကိုဒါကျင်လဲဆိုရင်ဆွေးရနေတဲ့သူပြန်လာတာပေါ့ဘာခုလီကရ
ောအိန္ဒိယမှာလူတွေကိုအပြင်ထွက်ရဆိုပြီးထုတ်ထားတဲ့အမိန့်တွေကိုဖြည်းဖြည်းချင်းဖြေလျှော့လာနေပြီမဲ့လည်းတယ်လေးလုပ်ငန်းတွေကကုန်တွေဟာအခြားလုပ်ငန်းတွေလိုပဲသူတို့လုပ်ငန်းတွေရှင်သန်ရပ်တည်ပြီးဝင်ငွေဆုံးရှုံးမှုတွေပြောင်းရဖို့အတွက်အသေးအံကြိုးပမ်းနေရတာဖြစ်ပါတယ်အထက်လေးလုပ်ငန်းကုန်တဲ့နောက်တူဖြစ်တဲ့ Sunel Wolfner ကတော့လုပ်ငန်းတွေနဲ့ဈေးကွက်ပုံမှန်ပြန်လည်ပတ်ဖို့အတွက်လုပ်သမားတွေလိုအပ်တယ်ဆိုပြီးတော့ပြောပါတယ်
မဇူရိုကလေးတော့ဘီယေးမန်ကြီးကမဇူရိုင်းကတ
ော့ဒီဘောင်းရှိနေတယ်လို့စီးပွားရေးလုပ်ငန်းတွေကလည်းဘယ်လိုမှပြန်စနိုင်မှာမဟုတ်ပါဘူးဒီလိုသူတို့ပြန်လာရင်တော့ဒါမဲ့ပြည်ရောကာလမှာရောင်းဝယ်လုပ်တိုင်းပြန်ရှိလာတယ်ဒီဘက်လည်းပုံမှန်ပြန်လဲပတ်နိုင်မှာပါအဲဒီလိုမှမဟုတ်ရင်တော့ဒီဘက်လည်းပြန်လဲပတ်နိုင်မှာမဟုတ်ပါဘူ
းအိန္ဒိယနိုင်ငံမှာပြီးခဲ့တဲ့ရက်ပိုင်းတွေအတွင်းနေ့စဉ်ဗိုင်းရပ်စ်ကူးစက်မှုနှုန်းဟာစံချိန်တင်မြင့်တက်နေပြီးကူးစက်သူရေအတွက်ဟာ 23,000 ကျော်လာပြီဖြစ်တာကြောင့်အခုဆိုရင် အိန္ဒိယဟာအီတလီနိုင်ငံကိုကျော်ပြီးတော့ကမ္ဘာမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုဆက်မမြောက်ဆိုးဆုံးနိုင်ငံဖြစ်လာနေပါတယ်ခင်ဗျာ
ဒီအမေရိကန်တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ရေဒီယိုအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုရုဆလောင်းတို့အပြင် VOA Facebook စာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
။အခုဆက်ပြီးမြန်မာအရေးရှင်းလင်းခန်းအစီအစဉ်ကိုနားဆင်နေပါပြီ။ကျွန်မခင်ဗျာသက်ပါ့မနက်ငယ်မှာနောက်ဆုံးရှာဖွေတွေ့ရှိကြတယ်။မျိုးလုံးမျိုးစိတ်ဖြစ်6မျိုးကဗိုင်းရပ်စ်ကဒုဗိုလ်ကူးစက်ရောဂါပြင်းထန်တဲ့အခြေအနေမရှိသေးဘူးလို့မြန်မာတော်ရိုင်းတရိတ်ဆန်တွေကနေဒုဗိုလ်ကူးစက်တဲ့ရောဂါတွေအကြောင်းလေ့လာနေတယ်။ဒေါက်တာအောင်တန်းတိုးကပြောပါတယ်။ဒင်းလုံးနဲ့တခြားတော်ရိုင်းတရွာတွေမှာတွေ့ရတဲ့ရှိတဲ့ဗိုင်းရပ်စ်တွေနဲ့လက်ရှိကမ္ဘာတစ်လွှာကူးစက်ပြန့်နှံ့နေတဲ့ကိုရိုနာဗိုင်းရပ်စ်ဘယ်လိုကွာလဲဆိုတာသိရအောင်အွန်လိုင်းကနေဆက်သွယ်မေးမြန်းထားတာကိုတင်ပြပေးမှာပါ။
ဒေါက်တာအန်ဗန်တိုကိုကျေးဇူးအများကြီးတင်ပါတယ်အခုလိုမျိုးပေါ့နော်ဟိုဘေးဝေးမှာဖြေကြားပေးတဲ့အတွက်ပထမဆုံးဒေါက်တာအန်ဗန်တိုကဒီတောရင်တရိတ်ဆန်လေးကနေပြီးတော့လူတွေကိုအဓိကကူးစက်တတ်တဲ့ရောဂါတွေအကြောင်းလေးလေ့လာနေတယ်လို့ဆိုတော့လေအခုအဲ့ဒီမှာဟိုဗိုင်းရပ်စ်တွေပေါ့နော်ဟိုဗိုင်းရပ်စ်နဲ့ပတ်သက်ပြီးတော့နည်းနည်းပြောပြပေးပြအခုဆိုရင်တကယ်ဘာလုံးမှာကိုရိုနာဗိုင်းရပ်စ် COVID-19 ရောဂါဖြစ်နေတယ်ဖြစ်နေတော့လူတွေကကိုရိုနာဗိုင်းရပ်စ်ဆိုတာဘာလဲဆိုတာကိုပထမဆုံးသိချင်ပါတယ်အဲ့တော့ပထမဆုံးကိုရိုနာဗိုင်းရပ်စ်အကြောင်းလေးကိုပြောပြပေးပါ။ဟ
ိုကိုရိုနာဗိုင်းရပ်စ်ကတော့အရင်တည်းကပြန့်နေတဲ့ဗိုင်းရပ်စ်ပါ။လူတွေလည်းမဟုတ်ဘူးတိရစ္ဆာန်တွေမှလည်းပြန့်နေ။ဒီကိုရိုနာဗိုင်းရပ်စ်ဆိုရင်အဓိကဝက်တိုအကြောင်းတို့မှဖြစ်နေတာကြတယ်။ကိုရိုနာဗိုင်းရပ်စ်ဆိုတာကိုရိုနာဗိုင်းရပ်စ်ရဲ့အဓိပ္ပာယ်ကပေါ်တော့သူက Crown Virus သူကသူ့ရဲ့အပြင်ဘက်မှာဒီစူးကျွန်လေးလို့ဟိုဒူးရင်းသီးလို့စူးကျွန်လေးအများကြီးရှိတယ်။အဲဒီစူးကျွန်လေးထဲမှာလူတွေမှာရှိရဲ့ဒီ ACE2 receptor ဒီကျွန်တော်နှကောင်းနေဒီအဆုတ်တွေမှာရှိရဲ့ဒီ cell ကျွန်တော်ရဲ့ cell ပေါ်မှာရှိရဲ့ receptor လေးနဲ့သွားချိတ်ပြီးမှသူကလူတွေရဲ့ခန္ဓာကိုယ်ထဲကိုဝင်ပြီးတော့ဟိုပြန့်ပွားနိုင်တယ်ပေါ့နော်။ဆိုတော့ဒီ receptor လေးတွေကအရေးကြီးပါတယ်ခင်ဗျာ။သူ spike protein receptor လေး
တို့ရဲ့လက်ကလေးတွေပေါ့နော
်ဟုတ်သူ့ရဲ့လက်ကလေးပေါ့ဒီကိုရိုနာဗိုင်းရပ်စ်တွေဆိုရင်ကျွန်တော်ဒီမှာပုံထဲမှာပြတာလို့ဒီမှာ alpha beta gamma ပြောဆောင်ရှိပါတယ်ဒီကျွန်တော်နဲ့ဆက်ဆက်တဲ့ဝက်တွေကြက်တွေမှာဆိုလဲဒီရောဂါတွေဖြစ်နေတာပါအဲပြီးတော့အခုကျွန်တော်အခုဖြစ်နေတဲ့ COVID-19 ကကြတော့ beta coronavirus မျိုးစားလဲရပါဒီ alpha coronavirus ကကြတော့အရင်ထဲကရိုးတုတ်ကွေးလိုပုံစံဖြစ်နေရလည်းရှိရဲအဲ့ထက်မှမှဗီဒီယိုကိုရိုနာဗိုင်းရပ်စ်အရင်တုန်းကဖြစ်ပွဲ SARS ရှိရဲ SARS ကကြာ2003ကဖြစ်ခဲ့ပြီးတော့ MERS ဆိုပြီးတော့ဒီကလောကနေတဆင်ဖြစ်တဲ့အဲ2012တကုန်းကပေါ့နော်ဒီ2019ကကြာတော့အခုကျွန်တော်မသေးကြသေးရတော့လင်းနိုးကနေလာရလို့ကတော့အဓိကဖြစ်နိုင်တယ်ဒါလင်းနိုးမှာဒီ COVID ကိုရိုနာဗိုင်းရပ်စ်ဆိုတာတွေ့ရတယ်ဒါပေမဲ့လင်းနိုးကနေတဆင်ကြောက်ကံတတဝါ reservoir တတဝါရှိုံမယ်အဲတတဝါကတော့ဟိုဘာဖြစ်မလဲကျွန်တော်မသိသေးပါဘူးအဲ့ဒါလေးလာစမ်းသပ်နေဦးမှာပဲခင်ဗျဆိုတော့ဟိုကိုရိုနာဗိုင်းရပ်စ်အနေနဲ့ကသူ့နေရ alpha beta gamma delta ဆိုပြီးမျိုးစုံရှိရယ်ကျွန်တော်ခုနပြောတာအဓိကကိုရိုနာဗိုင်းရပ်စ်အနေနဲ့ကလင်းနိုးရယ်ငှက်ကင်ရယ်ကနေဒီရောဂါကြီးပြန့်ပွားရယ်အခုကျွန်တော်yes အဓိကဆက်သွယ်ရတော့ alpha နဲ့ beta coronavirus တွေပါဒီ nano ကနေဒီတဆင့်ဈာခံတတ္တဝါတစ်ခုရှိုံမယ်အဲ့ဒါနေလူတွေစီကူးလာပါတယ်အဲလူတွေမှမဟုတ်ပါဘူးကျွန်တော်တို့เนี่ยအစုံမျိုးနည်းဆက်ဒီမြောက်ဒေသတွေကိုလည်းဒီယောဂါကူးစက်ပြန့်ပွားနိုင်နေပေါ့နော်ဒီအခုကျွန်တော်တို့အခုတွေ့နေတဲ့ coronavirus ကဒီသင်္ခွေကြံပန်ဂိုလင်မှာတွေ့ရတဲ့ coronavirus နဲ့ကတော်တော်ဆင်ပါတယ်အဲဒါပေမဲ့ဒီပန်ဂိုလင်ကဟိုတင်းကိုချက်ကိုစားလို့ကျွန်တော်ဖြစ်လာဆိုတော့တားမပြောနိုင်သေးပါဘူးဒီငွေမာတွေ့ရဲ့ကိုရိုနာဗိုင်းရပ်ကလင်းနိုးကနေတဆင့်မ ကူလာနိုင်တဲ့ဟာပေါ့နော်ဟိုတခြားနင်းတို့ကနေတဆင့်ကူဟာအယ်ဖာနဲ့ဘီတာမှာကူရယ်ဒီအကူဘီတာဟာမှာကြတော့နင်းတို့ကနေတဆင့်ဂျာကန်နဲ့ရှိမယ်အဲဂျာကန်နဲ့မှာမှာလူဝင်မဟုတ်ပါဘူးဒီကနေသူကတခြားဂျာကန်တတဝါရယ်လည်းရှိရယ်ကျွန်တော်အကူဆိုရင်ဘလို့ပြောနေကြလဲဆိုတော့ဟိုတချို့ကကျတော့တင်းခွေချက်ကဂျာကန်နဲ့ဖြစ်နိုင်တယ်လို့ပြောရယ်အဓိကအဲ့ဒါပြောရရည်ရွယ်ချက်ကတင်းခွေချက်မှာတွေ့ရကိုရိုနာဗိုင်းရပ်စ်ကအခုတွေ့ရကိုဗစ် -19 နဲ့ဆိုရင်သူကဂျင်းလုံးလေပုံမှာဆိုရင်96ရာခိုင်နှုန်းထိဆင်းတယ်ဒါပေမဲ့အဲ့ဒါပန်ဂိုလင်ဗိုင်းရပ်စ်လားဆိုတော့လေအဲ့ဒါတအံ့မပြောနိုင်သေးဘူးကျွန်တော်ဝေးမှာတွေ့ရဒီကိုရိုနာဗိုင်းရပ်စ်ကလည်းအခုလူရဲ့ covid 19နဲ့လည်းဆင်းတယ်ဒါပေမဲ့ဆင်းတာပဲရှိသေးတယ်မွေရနဲ့တဆင့်ဂျာခန်နဲ့လာပြီးကူးရလို့ပြောလို့မရတဲ့ပါအဲကျွန်တော်တို့ဒီမှာဒီ site ထဲမှာပြထားတဲ့ဒီ bad covid ဒီဟာကတော့96ရာခိုင်နှုန်းဟောင်းတူပဲဒါပေမဲ့ကျွန်တော်တို့မှာအခုဖြစ်နေတဲ့ covid 19ရောဂါနဲ့ကCOVID-19 ရောဂါလားဆိုတော့မဟုတ်သေးပါဘူးဒီဟာကတော့တခြားနိုင်ငံမှာတွေ့ဘူးရဲ့ဒီကိုရိုနာဗိုင်းရပ်စ်အမျိုးအစားပ
ါဆိုတော့ဒီအခုဒီလင်းလုံးမှာတွေ့ရတဲ့အဥ္စာနဲ့အခုပေါ့နော် COVID-19 ဖြစ်နေတာနဲ့တိတ်မတူသေးဘူးပေါ့တူတယ်လို့မပြောနိုင်ဘူ
း 96% အနည်းဆုံးတူရဲ့ 96% ဒီ bad COVID RATG I3 ရကြတော့ဟို 96% တူရဲ့ဒါပေမဲ့ဒီကောင်ပဲလားဆိုတော့ဒီကောင်ပဲမဟုတ်သေးဘူ
း။ဒါရိုက်ပြောလို့မရသေးဘ
ူး။မရသေးဘူး။ဟု
တ်။ဒီကိုရိုနာဗိုင်းရပ်စ်ပေါ့နော်။ဆက်စပ်လင်းလို့မှတွေ့တယ်လို့ပြောတာ။ဒင်းလို့မှမြန်မာနိုင်ငံမှာလည်းမျိုးစိတ်တစ်6ခုတွေ့ရလို့ပြောပါတယ်။ဒါနဲ့ပတ်သက်ပြီးတော့နည်းနည်းလေးရှင်းပြပေးပါဦး
။ဟုတ်။ပြောရရင် project အကြောင်းပြောရရင် तू က predict project ပေါ့နော်။ predict ဆိုရဲ့အဓိပ္ပာယ်က तू ကယောဂအသစ်တွေကိုကြိုတင်ခန့်မှန်းတာ။အဓိက American အစိုးရက funding လုပ်ပေးတဲ့ project ပါ။ तू က2015အနေစားရဲ့ဒီ2019မှာတို့20ချီပေါ်တော့9နှစ်တာကာလလုပ်တယ်ခင်ဗျအဲ့မှာရှာဖွေရာတော့ဖအံကဂူရီရယ်ရန်ကုန်ကလော်ကားမှာပါဒီရန်ကုန်ဖအံကဂူရီကိုအဓိကတွေ့ရတော့ဖအံကဂူရီမှာဗိုင်းရပ်စ်အသစ်တွေတွေ့ပါတယ်ခင်ဗျဒီဗိုင်းရပ်စ်အသစ်တွေက6မျိုးအားကြတော့ဟိုမြန်မာပြည်နေနဲ့ဟောကမ္ဘာနေနဲ့ဟော first time တွေ့ရလုံးဝကပါပေါ်မှာ first time တို့ရာကိုရိုနာဗိုင်းရပ်စ်မျိုးပါနောက်ထပ်နှစ်မျိုးကတော့တခြားနိုင်ငံတွေမှာတွေ့ချဘူးသားပါဆိုတော့စုစုပေါင်း6ခုပါခင်ဗျ။ဟု
တ်အဲစုစု6ခုဒီအသက်တွေ့ရ6ခုတွေရပေါ့နော်ဒီလူတွေတက်ကိုအန္တရာယ်ရှိနိုင်တဲ့ virus မျိုးများပါပါလိုက်တယ်မှာ
အခုကျွန်တော်တို့6ခုလုံးကိုဟိုစမ်းကြည့်ရဲကျွန်တော် level လည်းဆက်တယ်ကျွန်တော်တို့တခြားစမ်းသပ်မှုတွေကြီးရဲ့အချိန်မှာလောလောဆယ်ရောဒီ6ခုလုံးကတော့လူတွေကိုအခုလောလောဆယ်အချိန်မှာတော့ကူးစက်နိုင်တဲ့ယောဂပေးနိုင်တဲ့အချိန်တွေရောမရှိသေးပါဘူး။ဟိုဒီယောဂဆက်တဲ့ကျွန်တော်တို့ခုနပြောတဲ့ project လုပ်တဲ့အချိန်မှာတွိဆန်တောအန်တွိဆန်တွေကိုပဲအကောင့်ဒီ sample ဆက်တာမဟုတ်ပါဘူးခင်ဗျ။အဲကျွန်တော်တို့လူတွေကိုလည်းဆက်တယ်။အဲဥမာဖမ်းမှာဆိုရင်ဒီလင်းနုတ်ဘူးဆိုတာရှိရဲ။အဲမှာတန်းချီလောက်တဲ့ဒီလင်းနုတ်ရေရှိရဲ။အဲမှာအဲ့လင်းတို့ကူတဲ့ကိုဝင်ပြီးတော့ချီချုံတဲ့အလုသမာရင်လည်းရှိတယ်။သူ့ရဲ့သူ့ကွန်လည်းဆိုလို့သူ့မိသားစုကိုလည်းဆက်တယ်။ဆက်တဲ့အချိန်မှာဒီကိုရိုနာဗိုင်းရပ်စ်ရောဂါလက္ခဏာမတွေ့ဘူး။သူပြီးခဲ့နှစ်ကဖျားဘူးလားဆိုတော့ဖျားဘူးပဲ။ဒါပေမဲ့ရိုးရိုးတုတ်ကိုရောဂါနဲ့ဖျားဘူးပါပဲတွေ့ရှိပါခင်ဗျ
။ဆိုတော့ဒီကိုရိုနာဗိုင်းရပ်စ်ကဒီတရိတ်ဆန်နေရနေပြီးတော့တောင်းတရိတ်ဆန်နေရနေလူကိုလည်းကူးနိုင်တယ်ပေါ့နော်။ဆိုတော့ဒါနဲ့ပတ်သက်ပြီးတော့နော်မြန်မာနိုင်ငံမှာလည်းဒီတောင်းတရိတ်ဆန်နေနဲ့အထိတွေ့နေရလူတွေအများကြီးပေါ့နော်။အခုတတိလည်းအစာအတောက်တွေကိုဒီ live ပေါ့နော်။အသက်ရှင်ရဲ့အကောင့်တွေကိုရောင်းချနေတာတွေလည်းတားမြစ်တာဘာမှမရှိပါဘူး။ဆိုတော့ဒီရဲ့အန်ဒီယလေးနည်းနည်းပြုတ်ပြပေးပါဘလောက်စိုးရင်စရာကောင်းတယ်လေပေါ့နော်
။ဒီအဓိကစားရမယ်အဓိကတချို့မြန်မာနိုင်ငံမှာဒေသတော်တော်များများတချို့နေရာကြီးကြတော့ဟိုပုံမှန်ကျွန်တော်တို့ကြက်တွေဝက်တွေရဖို့ရှားတာပိုင်းအဲပြီးတော့တချို့ကြတော့ဟိုမီယိုဖလာရောဝါနာရောစားတာတပိုင်းအဲ့မှာဘာဖြစ်နိုင်လဲဆိုတော့အခုကျွန်တော်ဗိုင်းရပ်စ်တွေဖြစ်လာတဲ့တောက်လျှောက်ကဟိုကူးရယ်ဆိုတာနဲ့ယောဂအကြီးထားဖြစ်မှာမဟုတ်ဘူးဟိုနေရာရယ်အချိန်ရယ်ဂျာခန်နေအကုန်လုံး right time right place right person အားလုံးစုံညီဝါမပဲယောဂကဟို virus ကပုံစံပြောင်းပြီး mutate ဖြစ်ပြီးတော့တကယ်အခုလိုကပ်ယောဂဖြစ်လာနိုင်တာပါဆိုတော့ အဓိကစားတောက်ရုံနဲ့လည်းမဖြစ်နိုင်သေးဘူးကျွန်တော်တို့ကဘာပါစားတောက်တောက်တောက်ရုံနဲ့လည်းမရသေးဘူးခင်ဗျာကျွန်တော်တို့အနေနဲ့ဒီ ecosystem ဒီခရီးစနစ်တွေကိုလည်းထိန်းသိမ်းဖို့လိုတယ်ဒီကခရီးစနစ်တွေထိန်းသိမ်းမှဥပမာတောကောင်တောထဲမှာနေပြီးတော့လူတွေကလူတွေဘက်ထဲမှာနေမယ်မဟုတ်ရင်တောကောင်ကနေလူတွေဘက်ကိုယောဂကြီး spill over ပေါ့နော်ယောဂကြီးဒီကူတန်းလာနိုင်တာလာနိုင်ပါတယ်ခင်ဗျာ
ဆရာအများကြီးတရီထားမှာပေါ့နော
်ထားမယ်ဟုတ်
ဆရာဒီလူတွေကိုကူးဖို့လို့တဆင့်ဆင့်ပြောင်းလာတယ်ဆိုတာနည်းနည်းလေးရှင်းပြပေးပါဘယ်လိုမျိုးဒီကိုရိုနာဗိုင်းရပ်စ်ကဘယ်လိုမျိုးကူးလာနေလဲဆိုတာ
အခုလောလောဆယ်ကျွန်တော်တို့ကိုရိုနာဗိုင်းရပ်စ်ဒီကိုရိုနာဗိုင်းရပ်စ်အရှိမဖြစ်တဲ့ SARS ဆိုမာဆိုတာကျွန်တော်တို့လင်းတို့ဝင်မှာဒီကိုတွေကတိုးစီမှာဗိုင်းရပ်စ်မျိုးစုံရှိပြီးသားကိုရိုနာဗိုင်းရပ်စ်အပြင်တခြားဗိုင်းရပ်စ်တွေလည်းရှိ ਉਹ မယ်ဒါပေမဲ့တိုးအနေနဲ့ကတိုးကိုတိုးယောဂါမဖြစ်ဘူးဒါပေမဲ့လင်းတို့ဝင်ကိုဖမ်းပြီးတော့ဟိုကျွန်တော်တို့တောကောင်ရောင်းတဲ့နေရာကြီးရှိတဲ့အချိန်မှာမှာအဲလင်းတို့ရဲ့အပြင်တခြားတောကောင်တွေရှိမယ်အဲဒီအရင်စားစိတ်ဆာမှာဆိုရင်သူကလင်းတို့ရဲ့ကြောင်ကတိုးရဲ့ဟိုထားတယ်အဲ့မှာလင်းတို့ရဲ့ဘယ်လိုဖြစ်လဲဆိုတော့ပုံမှန်အချိန်မှာယောဂရီကိုဟိုမပြန့်ပွားနိုင်တယ်ဆိုပေမဲ့သူကလောင်ရင်ထဲမှာလောင်ကျောက်ထဲမှာထားတဲ့အချိန်ကသူက stress အရင်ဖြစ်တော့ stress ဖြစ်တဲ့အချိန်ကျမှ virus တွေကတခြားလူတွေစီကူရောကူတဲ့အချိန်မှာမှအမှကြောင်ကရိုနာထားမိကြောင်ကရိုစီကူရောအမှကြောင်ကရိုမှာလည်းအဲသူ့ရဲ့ဟိုဟို biology system ရှိမယ်အဲအနေတစ်ဆင့်မှဟိုတိုက်ထုတ်နိုင်တာလည်းရှိမယ်မတိုက်ထုတ်နိုင်တာလည်းရှိမယ်အမှဖြားနေတဲ့အဲကြောင်ကရိုကိုကျွန်တော်ကစားမိတဲ့အချိန်မှာကျွန်တော်စားရောကစားရတာပါဆိုတော့သူကပုံမှန်ကိုရိုနာဗိုင်းရပ်စ်ရှိနေတာနေဥမာလင်းတို့စားရင်ကျွန်တော်တို့တန်းဖြစ်မလားဆိုတော့ဖြစ်ချင်လည်းဖြစ်မယ်မဖြစ်ချင်လည်းမဖြစ်ဘူးကျွန်တော်ခုနပြောလို့ right time right place right person ဆိုရဲလို့ဟို combination အကုန်လိုပါတယ
်ဆိုတော့ဒီလိုမျိုးယောဂအခုတကဘာလုံးကြောက်နေရတဲ့ဒီကိုရိုနာဗိုင်းရပ်စ်ယောဂပေါ့နော်မကူးဆက်အောင်အဓိကဘယ်လိုလုပ်အောင်လဲပြောပြပေးပ
ါဟုတ်ကျွန်တော်တို့ COVID-19 အနေနဲ့ကကျွန်တော်တို့အဲယောဂဆိုတာစာမဖြစ်လားနေပြောရရင်ဆိုရင်ဒီယောဂကြီးမဖြစ်အောင်ကျွန်တော်ဟိုလူတိုင်းအနေနဲ့အဲခေယဆက်နဲ့ကိုဟိုထိန်းသိမ်းဖို့ကျွန်တော်အစိုးရအနေနဲ့ရောကျွန်တော်ပြည်သူလူထုအနေနဲ့ရောအကူအညီဝိုင်းဝန်းကူညီဖို့လိုပါတယ်ဒါမှအခုကိုရိုနာဗိုင်းရပ်စ်ကကျွန်တော်ဗက်ဆင်းထွက်လာပြီးပြီးွားရဆိုပေမဲ့ကျွန်တော်ပြီးခဲ့တဲ့ဆယ်စုနှစ်အခု20ကိုပြန်ကြည့်မယ်ဆိုရင်ကျွန်တော်ဒီယောဂအသစ်အသစ်တွေကထပ်ထွက်လာနေဒီခေယဆက်နဲ့ပျက်စီးမှုဟိုတောကောင်စားသုံးမှုဒီလိုမျိုးစုံကနေကျွန်တော်ယောဂအသစ်တွေကထပ်ထွက်လာတဲ့အတွက်ဒီခရီးစနစ်ကိုအဓိကထိန်းသိမ်းဖို့လိုပါလိမ့်မယ်။ဟုတ်ကဲ့
။ကျေးဇူးများကြီးပါတယ်ဆရ
ာ။ဟုတ်ကဲ့
။မင်္ဂလာပါရှင်။ဦးစီးသူအောင်မြင့်ရဲ့ဒီရင်းသတင်းသုံးသပ်ချက်အစီအစဉ်ကိုတင်ဆက်ဖို့အချိန်ရောက်ပါပြီ။2020နိုဝင်ဘာအထွေထွေရွေးကောက်ပွဲဘလို့ပုံစံမျိုးဖြစ်လာမလဲဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးတင်ပြမှာပါ။ဦးစီသူအောင်မြင့်နဲ့အတူကျမအင်ဂျင်နိုင်ကကူညီတင်ဆက်ထားပါတယ်ရှင
်။အခုဆိုရင်ပြည်တော်စုရွေးကောက်ပွဲကော်မရှင်ကနေလာမယ့်နိုဝင်ဘာလအတွင်းအထွေထွေရွေးကောက်ပွဲကျင်းပပေးမယ်လို့ထုတ်ဖော်ပြောဆိုလိုက်ပါပြီ။ဒါပေမဲ့ဘယ်နေ့ဘယ်ရက်ကျင်းပမလဲဆိုတာကိုတော့တိတိကျကျမကြေညာသေးပါဘူး။ကော်မရှင်တာဝန်ရှိသူတွေပြောဆိုချက်အရရွေးကောက်ပွဲကျင်းပမယ့်နေ့ရက်အတိအကျကို2010တုန်းက3လနီးပါးအလိုမှာကြေညာခဲ့ပြီး2015ခုနှစ်မှာတော့4လကြိုပြီးကြေညာခဲ့တဲ့အကြောင်းအခုလည်းအဲ့လိုမပြောင်းလဲပဲကြေညာမှာဖြစ်ကြောင်းပြောဆိုထားပါတယ်။အခုဆိုရင်နိုမာလာရောက်ဖို့9လလောက်လိုနေသေးတာမို့ကော်မရှင်ကနေရွေးကောက်ပွဲကျင်းပမယ့်ရက်အတိအကျကြေညာတာဟာ2020ဇူလိုင်လအတွင်းဖြစ်နိုင်လိမ့်မယ်လို့ခန့်မှန်းရပါတယ်။အရင်ဆက်အနာရှင်တွေကျင်းပပေးခဲ့တဲ့2020ရွေးကောက်ပွဲကနေစတွေ့ရင်လာမယ့်ရွေးကောက်ပွဲဟာတတိယအကြိမ်ကျင်းပတဲ့ရွေးကောက်ပွဲဖြစ်မှာပါ။နိုင်ငံရေးပါတီတွေရောပြည်သူတွေကပါစိတ်ဝင်စားနေကြတဲ့လာမယ့်ရွေးကောက်ပွဲဟာရှေ့မှာနှစ်ကြိမ်ကျင်းပပြီးခဲ့တဲ့ရွေးကောက်ပွဲတွေနဲ့ဘာတွေကွာခြားချက်ထူးခြားချက်တွေရှိမလဲ။လွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲရောဖြစ်နိုင်မလားဆိုတာကုတ္တပလေးလာတင်ပြသွားပါမယ်။
မြန်မာနိုင်ငံအတွက်လွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲဖြစ်ဖို့ဆိုရင်ဖွဲ့စည်းပုံအခြေခံဥပဒေဆိုင်ရာပြဋ္ဌာန်းချက်ရွေးကောက်ပွဲဥပဒေရွေးကောက်ပွဲကော်မရှင်ဆိုတာတွေဟာအရေးကြီးပါတယ်။2008ဖွဲ့စည်းပုံအခြေခံဥပဒေအရလွတ်တော်ရဲရောက်မဲ့ကိုယ်စားလှယ်၄ပုံတစ်ပုံကိုတက်မတော်ကာကွယ်ရေးဦးစီးချုပ်ကခန့်အပ်ကြံ၄ပုံ၃ပုံကိုပဲရွေးကောက်ပွဲကျင်းပပြီးရွေးချယ်ရမယ်လို့ပြဋ္ဌာန်းထားတဲ့အတွက်တရားမျှတမှုမရှိနိုင်ဘူးဆိုတာပေါ်လွင်ပြီးတာပါ။ ရွေးကောက်ပွဲဥပဒေမှာလည်းအားနည်းချက်တွေအများကြီးရှိနေသေးပါ။ကော်မရှင်ဟာနိုင်ငံရေးပါတီတွေကြားရွေးကောက်ပွဲမှာတရားမျှတတာနဲ့ရှင်းပြနိုင်အောင်ဒိုင်းတပွဲဆောင်ရွက်ပေးရမှာလို့ဖြစ်တဲ့ပေမဲ့ဥပဒေထဲမှာတော့နိုင်ငံရေးပါတီတွေအားလုံးရဲ့အထက်မှာရှိနေတဲ့ဘယ်နိုင်ငံရေးပါတီကိုမဆိုဖြတ်သိမ်းခွင့်အာဏာရရှိထားတဲ့အထက်အာဏာပိုင်အဖွဲ့အစည်းတစ်ခုတစ်ဖွဲ့ပြဋ္ဌာန်းထားလိုပါပဲ။တိကောင်စုရွေးကောက်ပွဲကော်မရှင်နဲ့ပတ်သက်ရင်လည်းသမ္မတအနေနဲ့သူကထင်ပေါ်ကျော်ကြားသည့်ဂုဏ်သတင်းရှိသောပုဂ္ဂိုလ်အဖြစ်ယူဆရဲဆိုုံနဲ့ဥက္ကဋ္ဌကိုရောအဖွဲ့ဝင်တွေကိုပါခန့်အပ်နိုင်တယ်လို့ဖွဲ့စည်းပုံမှန်ကိုအတိအလင်းပြဋ္ဌာန်းထားတာကြောင့်တရားမျှတတဲ့ဗတ်မလိုက်တဲ့ပုဂ္ဂိုလ်တွေအဖြစ်နိုင်ငံရေးပါတီအများစုကယုံကြည်ဖို့ခက်ခဲစေပါတယ်။အရင်ကော်မရှင်ဥက္ကဋ္ဌနှစ်ယောက်စလုံးဟာစစ်ဘိုလ်ချုပ်ဟောင်းတွေဖြစ်ခဲ့ပြီးလက်ရှိကော်မရှင်ဥက္ကဋ္ဌကတော့အရက်သားပညာရှင်ဖြစ်နေလိုပါပဲ
။ရွေးကောက်ပွဲနဲ့ပတ်သက်ရင်လက်ရှိကော်မရှင်လက်ထက်ကြမှာလုတ်ခဲ့တဲ့ပြုပြင်ပြောင်းလဲမှုတချို့တော့ရှိပါတယ်။အဲ့ဒါတွေကတော့တပ်မတော်သားနဲ့မိသားစုဝင်တွေမဲပေးရမယ့်မဲယုံတွေကိုငကိုတက်တွင်းမှာထားရကနေလာမဲ့ရွေးကောက်ပွဲမှာတပ်ပြင်ပထုတ်ပြီးမဲပေးစေမယ့်ကိစ္စပါ။ရှေ့ရွေးကောက်ပွဲနှစ်ခုမှာတပ်မတော်သားတွေနဲ့မိသားစုဝင်တွေကိုတက်တွင်းမဲယုံတွေမှာပဲမဲပေးစေတဲ့ကိစ္စပြဿနာအများကြီးပေါ်ခဲ့ပါတယ်။အခုလာမဲ့ရွေးကောက်ပွဲမှာတော့တပ်မတော်သားတွေမိသားစုဝင်တွေရဲ့မဲပေးပိုင်ခွင့်ရှိသူစီရင်တိတိကျကျပြုစုနိုင်တာကြိုတင်မဲပေးမယ်ဆိုလဲတိတိကျကျမှန်မှန်ကန်ကန်မဲပေးနိုင်အောင်ဆောင်ရွက်တာဘလို့ဖိအားမျိုးမှမရှိပဲတပ်ပြင်ပမဲယုံတွေမှာလွတ်လွတ်လပ်မဲပေးနိုင်မှာမဲယုံနဲ့မဲပေးပုံကိုနိုင်ငံရေးပါတီတွေရဲ့ကိုယ်စားလှယ်တွေရွေးကောက်ပွဲစောင့်ကြည့်သူတွေလေးလာစောင့်ကြည့်နိုင်မှာစတဲ့အကျိုးကျေးဇူးတွေရလာနိုင်လို့ပုံပြီးမျှတတဲ့ရွေးကောက်ပွဲဖြစ်လာအောင်အထောက်အကူပြုနိုင်ပါတယ်လွတ်တော်ရင်းထောက်ခံမှုနဲ့နောက်ထပ်ပြင်လိုက်တဲ့နည်းဥပဒေတစ်ခုကတော့လူတယောက်ဟာနေမြေဒေသတစ်ခုခုမှာရက်ပေါင်း90ဇက်တိုက်နေရင်အဲ့ဒီမဲဆန္ဒနေမြေတွေမှာမဲပေးနိုင်မဲ့ကိစ္စပါ။ငကိုတုံးကတော့ရက်ပေါင်း180ဇက်တိုက်နေမှမဲပေးခွင့်ရှိပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးတိုင်းသားနိုင်ငံရေးပါတီတွေကသဘောမချကြပါဘူး။ဒေသကမဟုတ်သူတွေအနေနဲ့ရက်ပေါင်း90နေုံနဲ့မဲပေးပိုင်ခွင့်ရသွားတာဟာသူတို့တိုင်းသားမဲဆန္ဒနေမြေတွေကမဲရက်လက်အချိုးအစားပြောင်းလဲသွားစေနိုင်တယ်ဆိုပြီးယူဆလို့ဖြစ်ပါတယ်။
တကယ်တော့ရွေးကောက်ပွဲဥပဒေအရကိုမဲဆန္ဒနယ်မြေမှာကိုမနေပဲအဝေးတနေရာရောက်နေသူတွေအနေနဲ့အဝေးရောက်မဲပေးခွင့်စနစ်ဟာရှုပ်ထွေးပြီးအဆင့်လဲအလွန်များပါတယ်။ဒါကြောင့်ရှေ့ရွေးကောက်ပွဲနှစ်ကြိမ်မှာအဝေးရောက်ပြည်သူများပေမဲ့အဝေးရောက်မဲပေးသူရာခိုင်နှုန်းကတော့အလွန်နည်းခဲ့ပါတယ်။အဲ့ဒီရှုထောင့်ကကြည့်ရင်တော့နေရာတစ်ခုမှာရက်90နေခဲ့သူတွေကိုမဲပေးခွင့်ပြုလိုက်ခြင်းအပြင်မဲပေးမဲ့သူအရေအတွက်တိုးပွားလာနိုင်ပြီးမဲပေးခွင့်ဆုံးရှုံးသူနှဲသွားနိုင်စရာအကြောင်းရှိပါတယ်။လက်ရှိကော်မရှင်ရဲ့နောက်ထပ်ကြိုးပမ်းမှုတစ်ခုကတော့တိပရောက်နေသူတွေမဲပေးခွင့်မဆုံးရှုံးအောင်စီစဉ်ဆောင်ရွက်နေမှုပါ။အားလုံးသိကြတဲ့အတိုင်းတန်းနဲ့ချီတဲ့မြန်မာနိုင်ငံသားတွေနိုင်ငံသားထွက်အလုပ်လုပ်ကြပါတယ်။တရားဝင်သွားသူတွေရှိတယ်လို့တရားမဝင်သွားရောက်အလုပ်လုပ်နေသူတွေလည်းရှိပါတယ်။နမူနာအားဖြင့်ထိုင်းနိုင်ငံမှာသွားပြီးအလုပ်လုပ်နေသူတန်းနဲ့ချီရှိနိုင်တယ်လို့ခန့်မှန်းထားပါတယ်။ဒါပေမဲ့ပြီးခဲ့တဲ့2015ရွေးကောက်ပွဲကိုပြန်ကြည့်လိုက်ရင်ထိုင်းနိုင်ငံကနေကြိုတင်မဲပေးသူ600ကျော်လောက်ပဲရှိခဲ့ပြီးတန်းနဲ့ချီတဲ့ပြည်သူတွေမဲပေးခွင့်ဆုံးရှုံးခဲ့တာပါ။ဒီအတွက်လက်ရှိကော်မရှင်ဟာတန်းနဲ့ချီတဲ့ပြည်ပရောက်မြန်မာတွေမဲပေးခွင့်ရအောင်နှီးပေါင်းစုံနဲ့စူးစမ်းနေပြီးအဲ့ဒါသာအောင်မြင်ခဲ့ရင်တော့ရွေးကောက်ပွဲရဲ့အနှစ်သာရပိုပြီးပေါ်လွင်လာပါလိမ့်မယ်။လာမယ့်ရွေးကောက်ပွဲမှာနောက်တစ်ခုပိုလာမယ့်ကိစ္စတစ်ခုကတော့ကမ္ဘာကြီးတစ်ခုလုံး COVID-19 ပြဿနာအောက်ရောက်နေတာမို့အဲ့ဒီအခြေအနေအောက်မှာကျင်းပရမှာမလို့ပါပဲ။နိုင်ငံရေးပါတီတွေအတွက်စည်းကမ်းချက်အသစ်တွေနဲ့လှုပ်ရှားရမှာဖြစ်ပါတယ်။
ဒီကဝေးလေးလာစောက်ကြီးရေးကိစ္စတွေနဲ့ပတ်သက်လို့ကတော့အရင်2015ခုနှစ်တုန်းကအတိုင်းပြည်တွင်းပြည်ပရွေးကောက်ပွဲလေးလာစောက်ကြီးသူတွေကိုခွင့်ပြုမှာဖြစ်လို့ပွင့်လင်းမြင်သာမှုရှိနိုင်ပါတယ်။အားလုံးကိုခြုံငုံသုံးသပ်ကြည့်လိုက်ရင်လာမယ့်နိုဝင်ဘာကျင်းပမဲ့2020အထွေထွေရွေးကောက်ပွဲဟာအရင်ရွေးကောက်ပွဲနှစ်ကြိမ်ထက်မဲပေးပိုင်ခွင့်ရှိသူတွေပိုပြီးမဲပေးခွင့်ရလာမယ့်အနေထားတပ်မတော်သားနဲ့မိသားစုဝင်တွေစီကနေပိုပြီးတိကျမှန်ကန်တဲ့မဲတွေရလာနိုင်မယ့်အနေထားစတာတွေတွေ့လာနိုင်တာမို့ပွင့်လင်းလွတ်လပ်တဲ့ရွေးကောက်ပွဲတစ်ခုအဖြစ်မျှော်လင့်နိုင်ပါတယ်။အခြားသောဒီမိုကရေစီနိုင်ငံအများစုနီးတူတရားမျှတမှုရှိဖို့ကိစ္စကတော့2008ဖွဲ့စည်းပုံအခြေခံဥပဒေပါအချက်တချို့ကိုပြင်ဆင်မှဖြစ်နိုင်မယ်ဖြစ်ကြောင်းပါ
မင်္ဂလာရှိတဲ့နေ့ဖြစ်ပါစေသောရရှင်များရှင်။ VOE ကိုရေးလာတဲ့သောရရှင်တွေရဲ့ပေးစာတွေ၊ email တွေပြီးတော့ VOE မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာရေးကြတဲ့သောရရှင်တွေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ချပေးပါမယ်ရှင်။နောက်ပိုင်းမှာတော့သောရရှင်တွေကိုမြန်မာသတင်းလေးတစ်ပုဒ်နဲ့တေးလဲဆောင်ဖြစ်နေဖြောက်ပြပေးမှာဖြစ်ပါတယ်။အခုရင်အဦးဆုံး Messenger မှာစာတို့လေးတွေရေးပြီးတော့နှုတ်ဆက်လာကြတဲ့သောရရှင်တွေရဲ့မှတ်ချက်လေးတွေစာတို့လေးတွေကိုပြောပြပေးသွားချင်ပါတယ်နော်။အောင်သစ်ဆိုတဲ့သောရရှင်ကအထူးပဲကျေးဇူးတင်ပါတယ် VOE တဲ့အားလုံးအစဉ်ထာဝရကျမ်းမာခြင်းဒုက္ခနဲ့ပြည့်စုံနိုင်ကြပါစေကြောင်းဆုမွန်ကောင်းတောင်းပါတယ်တဲ့ကျေးဇူးအထူးတင်ပါတယ်မျိုးစုံအောင်ဆိုတဲ့သောရရှင်ကတော့အကျေးဇူးအထူးပါတခြင်းလေးထုတ်လွှင့်ပေးတာရေးပေးစာလေးဖွင့်ဖတ်ပေးတာရေးအတွက်ကျေးဇူးတင်ပါတယ်လို့ပြောလာတာပါဘဒိုအက်တော်ဆိုတဲ့သောရရှင်ကတော့ VOE အဖွဲ့သားတွေကိုရိုနာကပ်ဘေးဆုကနေလွတ်မြောက်ပါစေကြောင်းခုလိုဆုတောင်းချွေလာပါတယ
် VOE အဖွဲ့သားအားလုံးကျမ်းမာချမ်းသာပြီးကပေးစိုးကြီးကိုလည်းကောင်းမွန်စွာကြော်ဖြတ်နိုင်ကြပါစေ။ဒီရွာလုံးကိုရေဒီယိုတလုံးသာရှိခဲ့တဲ့အချိန်ကလေးက VOE ကိုအားပေးလာတာပါ။အိမ်မှာနေရင်ကဘာနဲ့ပို့ပေးတဲ့ကျေးဇူးကလည်းနှစ်ပေါင်းမနည်းတော့ပါဘူး။အထူးကျေးဇူးတင်ရှိပါရစေ။နောက်လည်းအားပေးလိုက်ပါခင်ဗျာ
။ဒီရွာလုံးမှာရေဒီယိုတလုံးနဲ့ရှိခဲ့တဲ့အချိန်ကနားထောင်လာခဲ့တဲ့ဒီသောရရှင်ပထုအဲ့တော့အခုတော့လေကျမတို့စီကို Facebook Messenger ခင်မင်းကြီးပညာတုံးပြီးတော့စာရေးပြီးတော့ကျေးဇူးတင်ကြောင်းပြောလာတာပါ။နောက်လည်းအားပေးမယ်ဆိုလို့အထူးကျေးဇူးတင်ပါရစေနော်။ကျမရှင်လန်းပါစေလို့ပြန်ပြောဆုတောင်းပေးကြပါတယ်။နာမည်မဖော်ပြပါနဲ့ဆိုပြီးတော့တလောကပဲစာတစောင်ရေးလာသေးတဲ့ထိုင်းကတော်ရရှင်ကတော့မင်္ဂလာပါ VOE ဝိုင်းတော်သားများကျမကြပါစေတဲ့။ကျွန်တော်အစိုးရစီပန်ကြားတာလေးကိုဖတ်ပြပေးတဲ့အတွက်ကျေးဇူးတင်ပါတယ်ခင်ဗျာ။အင်ကိုတော့မပြောင်းရသေးပါဘူး။ဘန်ကောက်မှာပဲအလုံးလုံးနေတော့မှာတဲ့။မြန်မာပြည်တထုံမြို့ဘင်းလို့ရက်ခွက်မယန်းချောင်အလဲပိုင်းမှာနေတိုင်းနဲ့အဖေဦးအောင်ဝင်းနေကောင်းရင်လားတဲ့။အဖေနေကောင်းအောင်နေပါတောက်ပတ်ဆံမပို့ပေးနိုင်တဲ့အတွက်စိတ်မကောင်းပါဘူး။အမေကိုလည်းတိတ်ပြီးတော့သတိရပါတယ်။ဒါရုံမိသားစုစားခဲ့တဲ့ထမင်းဝိုင်းလေးကိုသတိရလို့ပါတယ်။အဝေးရောက်သားဘက်ကောက်မှာအလုံးလုံးနေတဲ့သားဖြစ်သူအဖေဦးအောင်ဝင်းစီကိုစားရေးလာတာဖြစ်ပါတယ်။ Dan Redem ဆိုတဲ့သောရရှင်ကတော့မြန်မာနိုင်ငံမှာကိုရိုနာကပ်ဘေးဆိုအနေနဲ့ရှိနေသေးချိန်မှာစီကံကန့်သက်ချက်တချို့ shop ပေးလိုက်တာဖြစ်တင်ပါရဲ့လားဆိုပြီးတော့အခုလိုမျိုးစားရေးပြီးတော့စိုးရင်ကြောင်းပြောလာတာပါ။
VOE ကမ္ဘာတစ်ခုလုံးမှာကိုရိုနာဗိုင်းရပ်စ်ဖြစ်နေချိန်မှာမြန်မာပြည်ကကျန်းမာရေးနဲ့အာဂစားဝန်ကြီးဌာနကခီးသွလာခြင်းကန့်သတ်မှုတွေနဲ့ထိန်းချုပ်မှုစီမင်းစည်းကမ်းတွေရှော့ပေါ်လိုက်တာကရောဂါကိုစိန်ခေါ်သလိုဖိတ်ခေါ်သလိုများဖြစ်နေမလားလို့တွေးမိပါတယ်။ကျွန်တော်တွေ့ကြုံရမြန်မာပြည်ကလေရင်လိုင်းကအခြားဒီခီးသွလာမှုတွေမှာအလွန်လုံခြုံမှုမဲ့စွာနဲ့ပြည်သူတွေသွာလာနေတာတွေ့မြင်ရလို့ပါ။နောက်တစ်ခုကဒီတရုတ်နိုင်ငံသားအများအပြားလေရင်ခီးစီတွေမှာတွေ့မြင်နေရလို့ပို့ပြီးတော့စိတ်ပူမိပါတယ်။လူမျိုးခွဲခြားတာတော့မဟုတ်ပါဘူး။ဒီသားဆင်ញံဘူးရွေချက်အနေနဲ့ပြောပြရတာဖြစ်ပါတယ်ကျေးဇူးပါဗျာ
ဟုတ်ကဲ့အခုလိုမျိုးကန့်တက်ချက်တချို့ပြန်ပြီးတော့ဖွင့်လိုက်တဲ့အတွက်ကြောင့်မလို့မြန်မာနိုင်ငံဘေးအနေရဲ့ကင်းမာရဲ့လားဆိုပြီးတော့ဒီတော့ရှင်စိုးရင်စိမ့်နဲ့လှမ်းပြီးတော့မေးလာတာဖြစ်ပါတယ်ရှင်ကိုရိုနာကပ်ဘေးဆိုလို့ဒီကိုရိုနာကပ်ဘေးကြားရောက်နေတဲ့အတွက်ကြောင့်မလို့နိုင်ငံတကာမှာရောက်ရှိနေတဲ့မြန်မာနိုင်ငံသားတွေလည်းတော်တော်လေးကိုဒုက္ခကြုံကြရပါတယ်အထူးသဖြင့်ဒီအိန္ဒိယနိုင်ငံတွေမှာတွားရောက်ပြီးတော့အလုပ်လုပ်ကြနေကြတဲ့ဒီထဲမှာတိတိကျကျပြောရမယ်ဆိုတော့စာရွက်စာတမ်းမရှိဘဲနဲ့တရားဝင်တွားရောက်နေထိုင်ပြီးတော့အလုံးလုံးကင်နေကြတဲ့မြန်မာနိုင်ငံသားတွေအတော်လေးကိုဒုက္ခကြုံနေရတာပါသူတို့မှာစာရွက်စာတမ်းမရှိတဲ့အတွက်ကြောင့်မလို့အလုံးအာမခံနေမရှိသလိုအလုပ်တွေမရှိတဲ့အတွက်ကြောင့်မလို့နေစရာစားစရာလုံးဝမရှိဘဲနဲ့အဲ့မှာပြိမ့်ပြီးတော့ဒုက္ခရောက်နေကြတာဖြစ်ပါတယ်ဒီထဲမှာမလေးရှားနိုင်ငံကပဲအဆိုးဆုံးများဖြစ်နေသလားမလေးရှားကတော့ရရှင်နေစဉ်လို့ဗီဒီယိုကိုစာရေးပြီးတော့သူတို့ဒုက္ခတွေကိုရင်ဖွင့်လာတာပါအဲ့ထက်ကတချို့စာတွေကိုကျွန်မဝေမျှပေးစမှာရယ်စာရေးအားလုံးကရေးသူတွေမတူပေမဲ့လည်းသူတို့ရဲ့ပြောဆိုပြောဟန်တွေနဲ့သူတို့ရဲ့ဒီဒုက္ခရောက်နေကြအောင်ရင်ဖွင့်လာတဲ့လေဆန်တွေကထပ်တူကြနေလို့အတော်စိတ်မကောင်းဖြစ်စရာကောင်းပါရဲ့နော်ကိုခိုင်ဆိုတဲ့တော်ရဆင်ကတော့မင်္ဂလာပါတဲ့မင်္ဂလာပါလို့တော့သူကနှုတ်ခွန်းဆက်လာပါတယ်ကျွန်တော်ကတော့မလေးရှားနိုင်ငံကဂျိုးမျိုးမှာနေထိုင်အလုပ်လုပ်ကြနေတဲ့ကိုထိတ်ဖြစ်ပါတယ်တဲ့ဒါကတော့သူကဗမာလိုရေးလာတဲ့အတိုင်းအဲ့ဒီမျိုးနာမည်ကိုကျွန်မအတန်ထွက်လိုက်တာဖြစ်ပါရဲ့နော်ဒီတော်ရဆင်က
အခုလက်ရှိမလေးရှားနိုင်ငံမှာကျွန်တော်တို့တရားမဝင်လာရောက်အလုပ်လုပ်ကြနေတဲ့မြန်မာနိုင်ငံသားတွေဟာကိုဗစ် -19 ရောဂါကြောင့်အလုပ်လုပ်ကန့်ကွက်မရရှိကြတော့ပါဘူးမလေးရှားအစိုးရကလည်း over stay သမားတွေကိုလုံးလုံးကန်ခွင့်မပေးရဘူးလို့ညင်ညာထားတဲ့အတွက်ကြောင့်လေတတိတွေကမောင်းထုတ်နေစရာအခန်းတွေလည်းမပေးတော့ပါဘူးတချို့ဆိုရင်လမ်းဘေးမှာနေထိုင်နေရတဲ့အခြေအနေကိုရောက်နေပါပြီအစားအသင့်ရဲ့အနေစင်ရဖြစ်နေကြရပါတယ်အဲ့ဒီကိစ္စနဲ့ပတ်သက်ပြီးမလေးရှားနိုင်ငံမှာရှိတဲ့မြန်မာတန်ယုံနဲ့မြန်မာအစိုးရအနေနဲ့အခုလက်ရှိအချိန်ထိဘာအကူအညီမှပေးတာမရှိသေးပါဘူးဒါကြောင့်ကျွန်တော်တို့တရားမဝင်အလို့သမားတွေကိုအကူအညီပေးစေလိုပါကြောင်းမြန်မာနိုင်ငံအစိုးရကို VOE ကနေတဆင့် တင်ပြပေးဖို့အကူအညီတောင်းခံအပ်ပါတယ်ခင်ဗျာ
မလေးရှားမှာဒီနေထိုင်ခွင့်ကိုရပ်ကျော်ပြီးတော့နေထိုင်တဲ့ overstay တွေဒုက္ခတော်တော်ရောက်နေပါတယ်ဆိုပြီးတော့ဒီသောရရှင်ကတရားမဝင်အလုပ်သမားတွေဖြစ်နေပေမဲ့မြန်မာအစိုးရအနေနဲ့မြန်မာနိုင်ငံသားတွေမလို့အကူအညီပေးစေချင်ပါတယ်ဆိုပြီးတော့အကူအညီတောင်းလာတာဖြစ်ပါတယ်ဒီမလေးရှားကလည်းနောက်ထပ်သောရရှင်တယောက်ဖြစ်တဲ့စောစော်လင်းဦးဆိုတဲ့သောရရှင်ကလည်
းဒီနေ့မလေးရှားမှာ COVID-19 ကြောင့်ကျွန်တော်တို့မြန်မာလူမျိုးတွေဒုက္ခတွေရင်ဆိုင်နေရပါတယ်တကယ်ကိုအခက်အခဲဖြစ်နေတဲ့သူတွေအများကြီးပါကျန်းမာရေးကြည့်မလားစားဝတ်နေရေးကြည့်မလားနေရာအတွက်ကြည့်မလားတကယ်အခက်အခဲဖြစ်နေရပါတယ်အလုပ်ကလည်းပိတ်ထားတာကြာတော့အလုံးမလုံးရတော့ပဲဒီတိုင်းပဲအလုံးလက်မဲ့ဖြစ်နေပါတယ်အခုတော်ဒုက္ခရောက်နေပါတယ်ပြန်ဖို့ကလည်းပြန်မရမြမတန်ယုံကလည်းအာကုမရခေါမထူးအောင်မထူးဖြစ်နေပါတယ်ဒါကြောင့်မလေးရှားမှာဒုက္ခရင်းနဲ့ပိတ်မိနေတဲ့မြမလူမျိုးတွေကိုပြန်ခေါ်ပေးဖို့အစိုးရအနေနဲ့အကူအညီဆောင်ရွက်ပေးစေချင်ပါတယ်အတော်ခက်ခဲဖြစ်နေလို့ပါအကူအညီလိုအပ်တဲ့အတွက်နိုင်ငံတော်သမားကြီးစီကိုမလေးရှားမှာရှိတဲ့သူတွေရဲ့အခက်ခဲကိုသိရအောင်တင်ပြလိုက်တာဖြစ်ပါတယ်ခင်ဗျာ
နိုင်ငံတော်သမ္မတကြီးအနေနဲ့ဒီမလေးရှားမှာရောက်နေတဲ့သောရရှင်ကြီးရဲ့အခက်အခဲကိုသိရှိနားလည်နိုင်ဖို့ပါဆိုပြီးတော့ဒီသောရရှင်က VOA ကတဆင်အရင်ဖွင့်လာပါတယ်ရှင်။ San Terimon ဆိုတဲ့ညီမကတော့စာတူတူလေးရေးပြီးတော့ပြောလာတာပါ Messenger ကနေပြီးတော့တင်းမှာစင်ညာပြီးတော့ပြောပြပါအောင်နဲ့ Overstay တွေအရင်ဒုက္ခရောက်နေပြီးတော့အကူအညီတွေလိုအပ်နေပါတယ်။မလေးရှားမှာရောက်နေတဲ့ Overstay တွေကိုစားအကူအညီတောင်းပြရစီရှင်နဲ့သူကခက်တူတူပဲရေးလာတာပါ။ဒီမှာနောက်ထပ်သောရရှင်ညီမငယ်တယောက်ကတော့သူကတော့မြန်မာနိုင်ငံကနိုင်ငံတော်အတိုင်းအမြင်ငယ်ပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်စီကိုတိုက်ရိုက်သူရင်းညွှန်းပြီးတော့စာရေးပြီးတော့အခုလိုမျိုးအကူအညီတောင်းခံလာပါတယ်
။အမေစုရှင်မလေးရှားမှာရောက်ရှိနေတဲ့သူများအားလုံးရဲ့ကိုယ်စားတောင်းဆိုပါရစေလားရှင်။အခုမလေးနိုင်ငံမှာရှိတဲ့ overstay တွေအားလုံးအလုံးမရှိတာတုံးလာတဲ့ရောက်နေပါပြီ။တတိယတွေကလည်းအလုံးမပေးကြတော့ပါဘူး။အင်ရှင်တွေကလည်းအိမ်ပေါ်ကနေနှင်ချနေပါပြီ။လမ်းမေးကိုရောက်တဲ့သူတွေတံတားအောင်မှနေရတဲ့သူတွေအများအများနေပါပြီ။စားကြလည်းခက်ခဲရှိနေကြပါလေပရိဒါအဖွဲ့တွေရှိပေမဲ့လည်းလမ်းက block check တွေကြောင့်နေရာအနှက်အကူအညီတွေမရကြပါဘူးတအားလည်းအဖမ်းခံနေကြရပါတယ်တချို့ဆိုရင်နေစရာစားကြအခက်ခဲကြောင့်ရဲစခန်းထိသွားပြီးတော့အဖမ်းခံနေကြရပါတယ်ဒါကြောင့်အမေကူညီမှသာရနိုင်မှာမို့အမေကူညီပေးပါနော
်စားကြမရှိလို့ရဲစီမှာတော့မှတမင်တကာသွားပြီးတော့အဖမ်းခံနေကြပါတယ်အမေကူညီမှရမှာမလို့ကူညီပေးပါတဲ့အာဂုတကြီးနဲ့ပြောလာတာပါကျောချော်ဆိုတဲ့သောရရှင်ကလည်းဒီမှာကျွန်မဖျက်ပြောရမယ်ဆိုတော့ဒီစာရီကဒီသောရရှင်ရဲ့ခလုံးရဲ့ဒုက္ခတွေကတူတူပဲမလို့စာရီကစင်တူရောမားဆိုသလိုရှိပါတယ်ဒါပေမဲ့သူတို့ခံစားနေရတဲ့ဒုက္ခတွေကလည်းတူလို့ပါဒါပေမဲ့လည်းဒီသောရရှင်ရဲ့စာရီကိုထပ်တူနှိပါရေးလာကြတဲ့သောရရှင်ရဲ့စာရီအများကြီးမလို့ကျွန်မတချို့ကိုပဲကောင်းတော့ပြောပြပါမယ်နော်သောရရှင်ဖိုးကျော်က
ကျွန်တော်မလေးရှားရောက်အထောက်ထားမဲ့ရွှေပြောင်းလူတွေမလေးရှားမှာပြိမိနေတာ3လကျော်ပါပြီကျကြလာဒီနေ့အများအစားတောက်အနေနဲ့အရန်ခက်ခဲနေကြပါတယ်။အလို့အကံရှိတာကြောင့်အိမ်လောက်စားမပေးနိုင်ဒီလိုနဲ့နေစရာတော့မရှိကြတော့ပါဘူး။စိတ်တည်းရကြဆင်းမှုကအစအကျက်တဲ့မျိုးစုံနဲ့ရင်ဆိုင်နေရတာပါ။မြမတန်ယုံကိုအကူကြီးတောင်းပေးမယ်လေ။ဘာအကူကြီးမှမရပါဘူး။မြမပြည်ကိုပြန်ဖို့ကလမ်းတွေအားလုံးနဲ့ပိတ်ထားလို့ပြန်လို့လည်းမရဘူးလေ။ထိုင်းစင်ကာပူကိုရီးယားတရုတ်ဒီလိုတခြားနိုင်ငံတွေကလူတွေကိုပဲခေါ်ပေးနေတာကြားရပါတယ်။မလေးရှားကလူတွေကိုတော့ဒီကနေ့ထိဘာစီစဉ်မှလုပ်မပေးသေးပါဘူး။အခုဆိုရည်လိုဖြစ်နေတာ3လကျော်ကြာခဲ့ပါပြီကျွန်တော်တို့မလေးရှားရောက်အထောက်အထားနဲ့ရှေ့ပြောင်းအလုပ်သမားတွေအမိမြေပြန်နိုင်ရေးနိုင်ငံတော်ဆွေးနွေးအနေနဲ့စီစဉ်ပေးပါလို့အထူးပဲမေတ္တာရက်ကန်ပန်ကြားအပ်ပါတယ်ခင်ဗျာ
သူကလည်းအထောက်အထားနဲ့ရှေ့ပြောင်းအလုပ်သမားတွေဒုက္ခအများကြီးရောက်နေရပါတယ်အလုပ်မရလို့အိမ်သားစာလည်းမပေးနိုင်နေစရာမရှိစိတ်ဓာတ်ရေးရာကြာဆင်းမှုတွေနဲ့လည်းကြုံနေရပါတယ်တဲ့တခြားနိုင်ငံသားတွေကိုကူညီနေတာတွေ့လို့မလေးရှားကဒုက္ခရောက်နေတဲ့မြန်မာအလုပ်သမားတွေကိုလည်းကူညီပါအောင်ဆိုပြီးတော့သူတော်တော်ခံလာတာဖြစ်ပါတယ်။ဒါကတော့ COVID-19 ကပ်ဘေးရောဂါဆိုကြောင်နိုင်ငံတကာမှာရောက်ရှိနေတဲ့ဒုက္ခရောက်နေတဲ့မြန်မာတွေထဲမှာမလေးရှားမှာတရားမဝင်တောင်းတင်နေထိုင်နေတဲ့မြန်မာရွှေ့ပြောင်းလူသားတွေစီကအကူအညီတောင်းခံလာတဲ့စာတွေဖြစ်ပါတယ်ရှင်။သူတို့မျှော်လင့်နေတယ်လို့ပဲတခြားနိုင်ငံတွေလည်းအကူအညီပေးနေတာမလို့မလေးရှားကလည်းတကယ်တမ်းကျတော့အစိုးရကပြန်ပြီးတော့ခေါ်ဆောင်မှုတွေလုပ်နေပါတယ်။ဒါပေမဲ့ဒီလိုစာရွက်စာတမ်းမရှိဘဲနဲ့ဟိုမှာရောက်ရှိနေတဲ့မြန်မာနိုင်ငံသားတွေလည်းအများကြီးမလို့အဲ့လိုလူမျိုးတွေရဲ့ဒီကံကြမ္မာကအခုလိုတော်တော်လေးကိုဆိုးဆိုးရွားရွားအခြေအနေနဲ့ကြုံတွေ့နေရပြီးတော့သူတို့ဘလို့အခြေအနေကိုဆက်ပြီးရင်ဆိုင်ကြော့ဖြတ်ရအောင်မယ်။ဒီကိစ္စကိုမြန်မာအစိုးရသိရှိပြီးတော့ကင်တွယ်ပေးမှာလားဆိုတာကတော့မသိကြတဲ့အနေအထားဖြစ်နေပါတယ်။သောရရှင်ရဲ့ရင်ဖွင့်စာတွေကိုဒီတစ်ပတ်ဒီမှာရက်ချင်ပါတယ်ရှင်။မြန်မာတိချစ်သောရရှင်တွေအတွက်မြန်မာတိချစ်လေးတပုံနဲ့နောက်ပိုင်းမှာဆက်ပြီးတော့ထုတ်လွှင့်ပေးသွားချင်ပါတယ်။မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့ အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကနေပြီးတော့မြေတားဒီလက်ဆောင်ကဏ္ဍမှာဒေသချင်းတွေရဲ့လက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွဲစုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်ထင်မြင်ယူဆချက်တွေကိုရင်းဖွင့်စာရေးတင်ကြရင်ဆိုရင်တော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စာရေးကနေစာပို့မယ်ဆိုရင် VOA American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာလိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်အီးမေးလ်ပေးဖို့မယ်ဆိုရင် bammy@viewnews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ် Facebook အသုံးပြုတဲ့သူတွေအနေနဲ့လဲကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလဲ Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော် Facebook မှာ viewy မြန်မာပိုင်းစာမျက်နှာဖြစ်တဲ့ viewy bammy's news ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလဲလာပြီးတော့ရေးနိုင်ပါတယ်သောရှင်လေးစီကတုံ့ပြန်အကြံပြုလာကြမှာကိုစောင့်မျှော်ကြိုဆိုနေပါတယ်ရှင်။အခုတော့သောရှင်လေးကိုမြန်မာသချင်းလေးတို့နဲ့ဖြော်ပြပေးကြမှာရှင်။ဒီသချင်းလေးကတချင်းဟောင်းလေးလို့လည်းပြောလို့ရပါတယ်။ဒါပေမဲ့အခုကျမှနားထောင်နေသူတွေအတွက်လည်းတချင်းတက်လို့ပြောလို့ရတဲ့တချင်းဖြစ်ပါတယ်။ဝိုင်းစုခိုင်တဲ့တီဆိုထားတဲ့အချစ်နဲ့လွမ်းဆိုတဲ့တချင်းလေးနဲ့ဒီတစ်ပတ်မြစ်တာတီလက်ဆောင်ပေးကြမှာရှင်။ဒီတချင်းလေးကတော့ကွဲလွန်သူဒေးရစ်ဆရာကြီးစောပွဲမှုရေးဆက်ခဲ့တဲ့တချင်းဖြစ်ပြီးတော့1989ခုနှစ်တုန်းကအမေခလာတီဆိုထားတဲ့တချင်းလေးဖြစ်ပါတယ်။မေခလာရဲ့အံ့ရောအံ့ရောဆိုတဲ့တေးစီးရီးမှာပါဝင်တဲ့တချင်းဖြစ်ပြီးတော့အဲ့တော့ကတော့ဘသူဖြက်ဖြက်မပြက်ဘူးဆိုတဲ့တချင်းကောင်းစင်နဲ့မိခလာတီဆိုထားခဲ့တာဖြစ်ပါရင်ဝိုင်းစုခိုင်တင်ကတော့အချစ်နဲ့အလွမ်းဆိုပြီးတော့ပြန်ပြီးတော့တီဆိုထားပါရင်နော်အဲ့တော့အခုခေတ်ပုံစံနဲ့ပြန်ပြီးတော့တိခတ်ပြီးတော့တီဆိုထားတဲ့ဝိုင်းစုခိုင်တင်ရဲ့အချစ်နဲ့အလွမ်းဆိုတဲ့တချင်းလေးကိုနားဆင်ခံစားကြည့်ပါအောင်နော်ရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်တွေရဲ့ဝေဖန်ကြံပေးစာတွေရင်ဖွင့်စာတွေနဲ့တေးသချင်းတောင်းလာတွေကိုတင်းငွေနေညာပိုင်းနဲ့တင်းငွေနေမနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရှင်။ပြန်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်ကိုရေဒီယိုကနေတိုက်ရိုက်နားမထောင်လိုက်ရအောင်ဆိုရင်တော့ VOA ရဲ့အင်တာနက်စာမျက်နှာမှာလည်းပြန်ပြီးတော့နားဆင်နိုင်ပါတယ်။ကျွန်တော်တို့ရဲ့ website လိပ်စာက bammy.voanews.com ဖြစ်ပါတယ်ရှင်။သောရရှင်များအားရှင်လန်းချမ်းမြေကြပါစေရှင်။
အခုဆက်ပြီးကမ္ဘာတစ်လွှားကထူးခြားတဲ့သတင်းလေးတွေကိုတင်ပြပေးပါမယ်။ဥရောပပါလီမန်အမတ်တယောက်ဘောင်းမီတုံနဲ့ဗီဒီယိုအစည်းအဝေးတက်မိတဲ့အတွက်ပါလီမန်အစည်းအဝေးတစ်ခုတွင်ပြုံးစရာဖြစ်ခဲ့ပါတယ်။ဗြိတိန်နိုင်ငံလန်ဒန်မြို့ကစူပောင်းဝန်းနေကြတဲ့နေရာလေးတစ်ခုအကြောင်းပြောပြပေးပါမယ်။ဒီလိုကမ္ဘာတစ်လွှားကထူးထူးခြားခြားသတင်းတွေကိုကျွန်တော်ကိုငိမ့်ချမ်းနဲ့မက်ခင်ဖြူတွေကတင်ဆက်ထားပါတယ်။ကိုရိုနာကပ်ရောဂါကာလအိမ်ကနေအွန်လိုင်းဗီဒီယိုနဲ့ခေါ်ဆိုပြီးအစည်းအဝေးတက်တဲ့ဥရောပအမတ်တယောက်ဘောင်းမီတိုနဲ့အစည်းအဝေးတက်မိတဲ့အတွက်ပါလီမန်အစည်းအဝေးတွင်ပြုံးစရာဖြစ်ခဲ့ပါတယ်။အပေါ်အင်ဂျီလက်ရှိဝတ်ထားပေမဲ့အောက်ကဘောင်းမီတိုလေးနဲ့ဂရင်ပေါ်မှာထိုင်ရင်းအွန်လိုင်းဗီဒီယိုအစည်းအဝေးကိုတက်မိရပါသူကတော့အိုင်ယာလန်နိုင်ငံကဥရောပသမဂ္ဂပါလီမန်ကိုယ်စားလှယ်တယောက်ဖြစ်တဲ့လူမင်းဖလန်နန်ဂန်ပါဒီကိစ္စနဲ့ပတ်သက်ပြီးသူ့လူမှုကွန်ရက်စာမျက်နှာဖြစ်တဲ့ Twitter မှာဖြေရှင်းချက်ရေးတဲ့အခါလူတွေအတွက်သဘောကျစရာပိုဖြစ်ခဲ့ပါတယ်သူရေးခဲ့တာကအပြေးလေးကြိမ်ခံလုပ်ပြီးပြန်လာခဲ့တာ2မိနစ်လောက်ပဲရှိပါသေးတယ်ကြည်ကောင်းအောင်အပေါ်အင်ဂျင်ဝတ်ထားမယ်လို့ဆုံးဖြတ်မိလို့တော်ပါသေးရဲ့လို့ရေးခဲ့တာပါကိုရိုနာကပ်ရောဂါကာလအတွင်းလူတွေခက်ခွာခွာနေဖို့နဲ့အိမ်ကနေအလုပ်လုပ်ကြရတဲ့သူတွေအတွက်အစည်းအဝေးတက်ဖို့ online video ခေါ်ဆိုမှုကိုပဲအားထားနေရတာပါခင်ဗျာ
နယ်သာလန်နိုင်ငံတောင်ပိုင်းကသပွဲထိုးစက်ရုံလေး၃ယောက်အကြောင်းတင်ပြပေးပါမယ်။မန်ဆွစ်ရှိမှာရှိတဲ့ဒါဒါဝမ်အာရှအစားတောင်ရောင်းချတဲ့ဆိုင်မှာသပွဲထိုးတဲ့စက်ရုံလေး၃ယောက်နာမည်ကတော့အီမီ၊ဒီကာနဲ့ဂျိမ်းစ်တို့ဖြစ်ပါတယ်။လူထုစက်ရုံကလေးတွေကိုတင်ကျပ်ထားတာဖြစ်ပြီးတော့စားစရာတွေကိုအတွက်လက်မောင်းတွေကိုလည်းတိစောက်ထားပါတယ်။စက်ရုံကစားစရာတွေကိုချပေးတာဖြစ်တဲ့အတွက်လူတွေလိုတော့မနူးညံ့ပါဘူး။စားစရာတွေကိုစက္ကန့်20အထိမှယူဖို့စက်ရုပ်ကသတိပေးပြီးလူတွေယူသွားပြီဆိုရင်တော့သူ့ဘာသာသူနောက်ပြန်ဆုတ်သွားပါတယ်။တရုတ်နိုင်ငံမှာဆိုရင်အခုလိုစက်ရုပ်လေးတွေကိုသုံးတာတော်တော်များလာနေပြီဖြစ်ပြီးနယ်သာလန်နိုင်ငံမှာကတော့အခုလိုစက်ရုပ်စပွဲချိုးသုံးတဲ့ဆိုင်အနည်းငယ်ပဲရှိပါသေးတယ်။လောလောဆယ်မှာတော့ဒီစက်ရုပ်လေးတွေကိုအေးနဲ့တောက်စရာကိုပဲတည်ယူပို့ဆောင်ခိုင်းတာဖြစ်ပြီးနောက်ကျရင်တော့ဝန်ဆောင်မှုတွေကိုချက်ပြီးတိုးချက်သွားဖို့ကိုလည်းစားတောက်ဆိုင်တန်ရှင်ကမျှော်လင့်နေပါတယ်။နယ်သာလန်နိုင်ငံမှာစားတောက်ဆိုင်တွေကိုစွန်လတရက်နေ့ကလေးကပြန်လည်ဖွင့်လှစ်လာနိုင်ခဲ့တာဖြစ်ပြီးတစ်ဆိုင်မှာလူအများဆုံး30ပဲမှတ်ထားရမှာဖြစ်လို့စပွဲတစ်လုံးနဲ့တစ်လုံးကြားမှာ၅ပြီခွာထားရတာဖြစ်ပါတယ်ရှင်
။ဗြိတိန်နိုင်ငံလန်ဒန်မြို့က We Breathe ဓာတ်ရုပ်ဝန်းနဲ့လွမ်းဆွတ်ဖြူချကြတယ်ဆိုတဲ့စူပေါင်းဝန်းနေကြတဲ့နေရာလေးတစ်ခုအကြောင်းပြောပြပေးပါမယ်။ကိုရိုနာကပ်ရောဂါကြောင့်တည်ဆုံသွားကြတဲ့သူတွေအတွက်ကျန်ရစ်သူတွေကခက်ခွာခွာစူပေါင်းတွေးဆောင်ကြတဲ့နေရာလေးဖြစ်ပြီးတော့သုံးသက်သားပြပေါ်မှာစာလုံးအကြီးကြီးနဲ့ We Grieve လို့ရေးထားတာပါ Stanford Hill ရပ်ကွက်မှာတည်ရှိတာဖြစ်ပြီးတော့ Saint Thomas ဘုရားကျောင်းရဲ့လက်ထောက်ဂိုင်းအုပ်ဆရာတော် William Taylor ကဦးဆောင်စီစဉ်ခဲ့တာပါမူဆွေးကြသူတွေဟာအပတ်စဉ်ကြာသာပတေးနေ့တိုင်းတွေးဆောင်ကြပြီးတော့တည်ဆုံသွားသူတွေရဲ့နာမည်ကိုတစ်သားပြပေါ်မှာဆက်ကူလေးတွေနဲ့ကပ်ပြီးခေါင်းလောင်းထိုးကြသလိုခိတငိန်တက်ပြီးဒေဆုံးသူတွေကိုတတိယကြပါတယ်။လာရောက်ကြသူတွေကတော့ပူဆွေးကြုံနေမဟုတ်ဘဲတဦးနဲ့တဦးစောင့်ရှောက်ကြမြစ်တာထားကြတာကိုလည်းတွေ့ရလို့ကျေနပ်တယ်လို့ပြောပါတယ်ခင်ဗျာ
American တန်ရဲ့ Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေပြီးထုတ်လွှင့်ပေးနေပါတယ်။ American ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOE Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးထုတ်လွှင့်ပေးနေရမှာ။ Radio အစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေရပါ VOE ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jerusalem တို့အပြင် VOE Facebook အစာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါသေးတယ်အသက်ရှင်ကဏ္ဍတွေကိုနားဆင်ကြကြတာပါ VOE မြန်မာပိုင်းတနင်္လာနေ့နနက်ခင်းအစီအစဉ်ကိုဆက်လက်တင်ဆက်နေပါတယ်အခုတော့သတင်းအကျဉ်းချုပ်ကိုပြောပြမှာပါအမေရိကန်ပြည်ထောင်စုဝါရှင်တန် DC ကသမ္မတအင်ဖြူတော်နားမှာတနင်္ဂနွေနေ့ကယာနဲ့ချီတဲ့ဆန္ဒပြသူတွေငြိမ်းချမ်းစွာဆက်လက်ဆန္ဒပြခဲ့ကြပါတယ်။စနေနေ့ကဝါရှင်တန် DC မှာငြိမ်းချမ်းဆန္ဒပြမှုတွေရဲ့အကျိုးရလက်အဖြစ်ပြည်ရင်းကာကွယ်ရေးအရန်တပ်ဖွဲ့ဝင်9000ကိုပြန်လည်ရုပ်သိမ်းကြောင်းသမ္မတဒေါ်နယ်ထရန့်ကအမိန့်ပေးခဲ့ပါတယ်။လူမျိုးရေးခွဲခြားမှုစန့်ကျင်ရေးဆန္ဒပြပွဲတွေကိုတနင်္ဂနွေနေ့ကကမ္ဘာတဝှမ်းပြုလုပ်ခဲ့ရမှာရောမ၊ဘာလင်၊လန်ဒန်နဲ့ Paris မြို့ကြီးတွေမှာလူပေါင်းတောင်းနဲ့ချီလမ်းမတွေပေါ်ထွက်ဆန္ဒပြခဲ့ကြပါတယ်။မြန်မာနိုင်ငံမှာတော့ကလားဆိုတဲ့အတုံးနှုံမှာခွဲခြားနှိမ်ချမှုတွေပါနေတယ်လို့ခန်းစားရတဲ့အိန္ဒိယလူငယ်တွေကနေ Don't call me Kala ကလားလို့မခေါ်ပါနဲ့ဆိုတဲ့ online campaign လှုပ်ရှားမှုကိုစတင်နေကြောင်းဥဆောင်သူလည်းဖြစ်လူခွင့်ရေးလှုပ်ရှားတက်ကြွသူကိုစေလင်းမွန်က VOE ကိုပြောပါရယ်မြန်မာနိုင်ငံမှာ COVID-19 ရောဂါကူးစက်ခံရသူနောက်ထပ်နှစ်ဦးထပ်တွေ့ရှိခဲ့တာကြောင့်ယောဂါကူးစက်ခံရသူစုစုပေါင်း242ယောက်ရှိနေပြီးဖိလစ်ပိုင်နိုင်ငံမှာတော့တနင်္ဂနွေနေ့ကအတီးပြူလူနာသစ်955ယောက်နဲ့စုစုပေါင်း21000ကျော်ရှိပြီးတည်ဆုံးသူစုစုပေါင်း1000ကျော်ရှိနေပါပြီရှင်။ VOA မြန်မာပိုင်းရဲ့တနင်္လာနေ့နဲ့ခင်းအစီအစဉ်တွေကိုနားဆင်ကြကြတာပါရှင်။ COVID-19 အရေးပေါ်အခြေအနေအရ VOA မြန်မာပိုင်းအစီအစဉ်တွေကိုပြောင်းလဲထုတ်လွှင့်ပေးနေပါတယ်။ COVID-19 ကပ္ပကပ်ဘေးယောဂါကြီးကနေမြန်မာပြည်သူပြည်သားအားလုံးကင်းဝေးကြပါစေလို့ဆုမွန်ကောင်းတောင်းပါတယ်ရှင်။ကျမအင်ဂျင်နိုင်ပါ
This program has come to you from the Voice of America, Washington.